in Burmese.
Mingala nya jama dora shin nya shin American Bureau of Washington DC myo ro ga ni 2018 khu ni July 16 ye sne nya bai VOA Myanmar bai season ni ko Myanmar sano jain nya 9 nai ga ni 10 nai chi 5 km 1925 35 51 ne 5 km 190 ro ga ni dai yai thau lwe pe ni ba bi shin ဒီစနေညအတွက်အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညကျမရှင်ဒီကနေ့ညဘက်သတင်းတွေကိုမခင်ဖြူတွင်နဲ့ကျမအနားလောက်တို့တင်ပြတော်မှာပါသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်ဆုံးရဲ့အဖွဲ့ဥပဒေဟောင်းပေါ်မနက်ဖော့ကိုပေးထားတဲ့အမှတ်ခံကိုဖျက်သိမ်းလိုက်ပြီးတော့ထောင်ထဲမှာနေဖို့တရားရုံးကတောက်ကြနေမှာအမိန်ချလိုက်ပါတယ်American dollar 50 billion တန်ဖိုးရှိတဲ့တရုတ်နည်းပညာကွန်ပစီရီအပေါ်အခု95ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတ Trump ရှိတဲ့လှုပ်ဆောင်နေတာကြောင့်တရုတ်နဲ့ American ကြားကုန်သွယ်ရေးပဋိပက္ခတွေအချိန်မြင့်လာပါတယ်။ Russia နိုင်ငံမှာအကြမ်းဖက်ဝါဒတွေအနောက်ရှက်ပေးတာတွေရှိနေတဲ့အတွက် American နိုင်ငံသားတွေအဖို့ Russia နိုင်ငံကိုခီးထွက်မယ်ဆိုရင်ပြန်စင်စားဖို့ American နိုင်ငံခြားရေးဌာနကဒီကနေ့တတိပိချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနားဆင်ရမှာကတော့ Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မြန်မာဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရကနေထုတ်ပြန်ထားတဲ့သတင်းချက်လက်တွေကိုအပြည့်အစုံမရတာကြောင့်ဒုက္ခသည်တွေပြန်လာမဲ့အစီအစဉ်နှောင့်နှေးနေတယ်လို့အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်
။အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဒီလိုဘယ်လိုပြန်လာရမလဲဆိုတဲ့ဒီနိုင်ငံသဘောတူညီချက်တိုင်းဆောင်ရွက်ရမယ့်လုပ်ငန်းပြည်လည်းမသိဘူးစားလို့ကိုမရဘူ
းဝင်းကြီးဒေါက်တာဝင်းမြတ်အေးပြောဆိုခဲ့တာပါရှင်ဒုက္ခသည်တွေဘက်ကရောဘလို့တုံ့ပြန်ပါတယ်အသေးစိတ်မကြခင်နားဆင်ရပါမယ်နောက်အကစားနဲ့နိုင်ငံရေးမရောထွေးဖို့ရုရှားနိုင်ငံကပြောဆိုထားပေမဲ့လည်းအင်ရှင်နိုင်ငံဖြစ်ကျင်းပါတဲ့ခါမှာတော့နိုင်ငံရေးကိစ္စတွေကမလွဲမရှောင်တာဖြစ်နေရတဲ့အကြောင်းနဲ့အတူစနေနေ့ညတိုင်းကျင်းဆက်ပေးနေကြအပတ်စဉ်ခန်းနာမှာတော့မြန်မာရိုးရာလက်ဝဲမှာအမျိုးသမီးလက်ဝဲထိုးသူတွေအကြောင်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
American သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ဥပဒေဟောင်း Paul Manafort ဟာအာမခံတဲ့နေချင်းအတွင်းမျက်မြင်တက်သေးထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်အာမခံကိုပယ်ဖျက်လိုက်ပြီးထောင်ထဲမှာသွားနေဖို့ Federal တရားသူကြီးတဦးကတောက်ကြားနေမှာအမိန်ချလိုက်ပါတယ်။အသက်69နှစ်အရွယ် Manafort အပေါ်တရားစီရင်ရေးမှာဝင်ရောက်နောက်ရှိမှုမျက်မြင်တက်သေးတဲ့ဦးကိုဩဇာလွှမ်းမိုးကြိုးစားရမှာပူပေါင်းပါဝင်မှုစွဲချက်တစ်ခုနဲ့အပြည့်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်ကဆုံးဖြတ်ထားတာပါ။ Manafort ဟာမမျှမတဆက်ဆံခြင်းခံခဲ့ရတယ်လို့သမ္မတ Trump ကအင်ပီရိုအပြင်ဖက်မှာသတင်းထောက်တွေကိုပြောဆိုပါတယ်။ Manafort ဟာ Ronald Reagan, John McCain တို့အတွက်ရော Republican အတော်များများအတွက်ပါလှုပ်ကိုင်းပေးခဲ့သူဖြစ်ပြီးသူ့ရဲ့မဲဆွယ်စည်းရုံးပွဲရေးပွဲအတွက်ကတော့45ရက်လောက်ပဲလုပ်ကိုင်းပေးခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။2016 American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့ဥက္ကဋ္ဌဖြစ် John Locke ကနေအော်ဗူလာတီ Manafort တာဝန်ယူခဲ့တာပါ။ Russia တို့ကိုထောက်ခံတဲ့ Ukraine နိုင်ငံရဲ့ Party ကနေငွေကြေးလက်ခံရယူခဲ့တာသတင်းထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီတာဝန်ကနေသူဖယ်ရှားခံခဲ့ရတာပါ။ Manafort ကတော့သူ့အပေါ်ဆွက်ချက်အစ်စ်တွေအတွက်အပြင်းရှိကြောင်းတောက်ကြနေမနဲ့တရားရုံးမှာမြင်ပါတယ်။ Federal တရားသူကြီး Amy Berman Jackson ကမျက်မြင်သက်သေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားမှုအပေါ်မျက်ကွယ်ပြုထားလို့မရဘူးဆိုပြီးရောင်းနှောင်းယုံချင်းဖြစ်တဲ့ September လအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်တာပါ။သူ့ရဲ့အာမခံကိုပြန်ရုပ်သိမ်းဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကလျှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်
။ American Dollar 50 billion တန်ဖိုးရှိတဲ့တရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်အခု25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတ Donald Trump ကရှေ့ဆက်လှုပ်ဆောင်နေတဲ့နေရာကြောင့်ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့ American ကြားမှာကုန်သွယ်ရေးပြပကပိုးပြီးတော့ရှိနေလာနေပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမညီမျှမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကိုကင်တွယ်သွားဖို့သမ္မတကကတိပြုထားတဲ့အတိုင်းစက်မှုလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကုန်ပစ္စည်းတွေအပေါ်အခွန်တိုးစီးကျမဲ့အကြောင်းကိုသမ္မတကတောက်ကြနေမှာပြောဆိုခဲ့တာပါအမေရိကန်ရဲ့နည်းပညာရဲ့ညာနာပစ္စည်းပိုင်ဆိုင်မှုတွေကိုတရုတ်နိုင်ငံတည်းတရားမျှတမှုမရှိဘဲဒီလွှဲပြောင်းရယူနေတာတွေကိုဟန်တားနိုင်ဖို့အတွက်အခုလိုအခွန်စီးကျတာကမဖြစ်မနေလိုအပ်တယ်လို့ဒီလိုလှုပ်ဆောင်ခြင်းအပြင်အမေရိကန်ပြည်ထောင်စုအတွင်းလုပ်ကိုင်ခွင့်လန်းတွေကိုကာကွယ်ပေးရရောက်တယ်လို့အင်ဂျီရောကထုတ်ပြန်တဲ့ညင်သာချက်ထဲမှာလည်းသမ္မတကပြောဆိုထားပါတယ်။တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဒီခါမှာရှင်တရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့အခုလှုပ်ဆောင်ချက်ဟာကုန်သွယ်ရေးစစ်ပွဲကြီးထွားအောင်လုပ်နေတာလို့ဆိုပြီးတော့တုံ့ပြန်ထားပါတယ်။အမေရိကန်ကလှုပ်ဆောင်လာတဲ့အတိုင်းအတာနဲ့ပမာဏအတိုင်းတရုတ်ဘက်ကလည်းအလားတူတုံ့ပြန်သွားမှာဖြစ်ပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့နိုင်ငံခြားအရင်းကဆွေးနွေးခဲ့တာတွေလည်းဆက်ပြီးတော့အကျုံးဝင်တော့မှာမဟုတ်ဘူးလို့ဆိုပြီးတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကပြောတာကိုကိုးကားပြီးတော့တရုတ်အစိုးရအပေါ်စင်ဝါသတင်းမှာတောက်ချနေတာဖော်ပြထားတာပါရှင်
။ရှီမင်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ဟူဒိုင်ဒါကလေးစိတ်တဲ့အထိဆော်ရီအာရေဗျာဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေဝင်ရောက်သိမ်းပိုက်နိုင်ပြီဖြစ်တဲ့အကြောင်းရှီမင်အစိုးရအရာရှိတွေကပြောပါတယ်။ ဟူဒီတဘုံတွေလို့လူတီများတဲ့ရှီယာတဘုံတွေလက်ထက်ကနေဟိုဒေရာမျိုးကိုပြန်လဲတင်ယူဖို့အတွက်အာရဗ်မဟာမိတ်တပ်ဖွဲ့တွေကတိုက်ခိုက်နေတဲ့တေးရမြောက်ဒီကနေ့စနေနေ့မှာအခုလိုလေးစိတ်ကိုတင်ယူနိုင်ခဲ့တာလို့ယီမင်စစ်ဘက်သတင်းထုတ်ပြန်ရေးရုံးကပြောပါတယ်။လေးစိတ်ထဲမှာတနတ်သမားတွေမြေမြုပ်မိုင်းနဲ့တခြားပောက်ကွေးရေးပစ္စည်းတွေရှိနေနိုင်မလားဆိုတာကိုတေချာအောင်အချင်းယူစစ်ဆေးတ ပါဝင်စုသားချင်းဆန္ဒမှုအထောက်အပံ့တွေဖြန့်ဝေပေးနိုင်မှုမှာဟိုဒီရာမြို့ဟာအရေးပါတဲ့မဟာဗျူဟာကြတိတာတခုပါရှင်မင်းနိုင်ငံဟာအထူးသဖြင့်ပဋိပက္ခတွေကြောင့်အငတ်ပေးဆိုင်လူနေအခြေအနေကိုရောက်နေတာပါနိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ Human Rights Watch
အဖွဲ့ကတော့ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့အရသာပြည်သူတွေအတွက်ဆန္ဒမှုကူညီရေးပေးနိုင်မယ်လမ်းကြောင်းတွေကိုပိတ်ပင်မယ်ဆိုရင်သူတို့အနေနဲ့နိုင်ငံတကာရဲ့တန်ခါပိတ်ဆို့မှုတွေခံရနိုင်တယ်ဆိုတာကိုသိအောင်ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုသတိပေးဖို့တောက်ချနိုင်တာတိုက်တွန်းထားပါ အကြပ်ဖက်သမားတွေဖြစ်မှတ်ထားတိုက်ခိုက်နိုင်တယ်လို့လည်းဆိုထားပါတယ်။အကြပ်ဖက်သမားတွေဟာကြိုတင်သတိပေးတာမျိုးမဟုတ်ဘဲတိုက်ခိုက်တတ်ကြတယ်လို့အများပိုင်နေရာတွေမှာဘုံခွဲတိုက်ခိုက်တာမျိုးလုပ်တတ်တယ်လို့ဒီနိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားတွေဟာရုရှားကဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့တခြားအစိုးရအရာရှိတွေရဲ့အနောက်ရှက်ပေးတာကောင်းကောင်းမွန
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19 kHz 15453 ညလိုင်းဒိုမီတာ 25 kHz 11803 ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာပိုင်းကနေစနေနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖရိကတိုက်ကနေပင်လယ်ပြင်ကိုဖြတ်ပြီးတော့ဆက်လီ59စီးထက်မနေရုံနဲ့လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခသည်481ဦးကိုစပိန်ရေချောင်းကာကွယ်ကယ်ဆယ်ရေးအဖွဲ့ကကယ်တင်လိုက်ပါတယ်။ဒီထဲမှာကလေးငယ်တွေနဲ့လူသေးအလောင်း၄လောင်းလည်းပါဝင်ပါတယ်။ဂျီဘရတာရေလက်ကြားရဲ့အရှေ့ဘက်ပိုင်းကအယ်ဘိုရန်ပင်လယ်ထဲမှာမြို့ရေတိတ်တိတ်တဲကျနေတာကြောင့်ကျန်နေသေးတဲ့ဆက်လီ၃စင်းကိုခက်ခက်ခဲခဲရှာဖွေခဲ့ရတယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးဆက်လေ၉စင်းရဟယင်တစ်စင်းနဲ့ဥရောပနေဆိုင်ရာအေဂျင်စီ Frontex ရဲ့လေယာဉ်တစ်စင်းလဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့တာပါအကြမ်းဖက်ပဋိပက္ခတွေစီးရဲမွဲတေမှုတွေကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခတွေရေဟာလူမောင်ကိုယ်သမားတွေရဲ့ခနောနီခနောနဲ့ဆက်လေတွေအပျော်ရမ်းသုံးတဲ့လေမှုတ်သွင်းထားတဲ့လေတွေနဲ့အနေအများလာတဲ့ခီလန်ကတစ်စင်းဥရောပကိုဝန်ရောက်ဖို့ကြိုးပမ်းကြတာပါကုလသမဂ္ဂရဲ့အဆိုအရအခုလိုထွက်ပြေးလာရမှာတိနစ်အတွင်းလူပေါင်း962ဦးသေဆုံးခဲ့ရပြီပါပြီ2018ခုနှစ်ပထမ5လအတွင်းဥရောပကမ်းခြေကိုဒုက္ခသည်ပေါင်း 35,455 ဦးရောက်ရှိလာရမှာစပိန်နိုင်ငံကိုရောက်ရှိလာသူတွေကတော့ 11,962 ဦးရှိသွားပြီဖြစ်ပါတယ်
။ UK နိုင်ငံ Scotland နဲ့မှာရှိတဲ့ Glasgow School of Art တက္ကသိုလ်က Macintosh အဆောက်အအုံတောက်ကြနေကမင်းကြီးကျယ်လောင်ခဲ့ပါတယ်။ဒါဟာ၄နှစ်အတွင်းမှာဒုတိယအကြိမ်လောင်တာပါ။တောက်ကြနေဒေသစံတော်ချိန်ည 7:19 မိနစ်မှာမီးလောင်တဲ့အကြောင်းကိုသတင်းပေးဖုံးရခဲ့တာဖြစ်ပြီးတော့လောလောဆယ်မှာတော့ထိခိုက်သေးခြင်းမသိရသေးတဲ့အကြောင်း Scotland မိသက်ဌာနကပြောပါတယ်။အကြီးကျယ်လောင်နေတဲ့မီးကိုတော့ဒီစနေနေ့မနက်ပိုင်းအထိမိသက်တပ်ဖွဲ့တွေကမီးငြိမ်းသတ်ဖို့ကြိုးစားခဲ့ကြတာပါ။အခုမီးလောင်မှုသတင်းအထက်အင်မတန်မှဝမ်းနည်းရပြီးတကယ်ကိုစိုးရွားတဲ့ဖြစ်ရပါပဲလို့ Scotland အစိုးရခေါင်းဆောင် Nicola Sturgeon ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။လူတွေအားလုံးဘေးကင်းလုံခြုံဖို့ဆုတောင်းပြီးGlasgow School of Art တက္ကသိုလ်အတွက်စိတ်မကောင်းဖြစ်ရပါတယ်လို့လည်းရေးသားထားပါတယ်။အခုမိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ Scotland အနုပညာနယ်ပြည်သူ့ကပညာရှင် Charles Rennie Macintosh လွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကဒီဇိုင်းတုပ်တည်ဆောက်ထားခဲ့တဲ့ Macintosh အဆောက်အဦဟာ2014ခုနှစ်မေလတုန်းကမိလောင်ခဲ့တာကြောင့်ဒေါ်လာတန်ပေါင်းများစွာကုန်ကျခံပြီးတော့ပြန်လည်ပြုပြင်မွမ်းမံမှုတွေလုပ်နေတာဖြစ်ပြီးအခုမိမလောင်ခင်အထိတော့ရှင်းနေမှာပြန်လည်ဖွင့်လှစ်နိုင်ဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်ရှင်။
ဒီနေ့ကမြောက်ပိုင်းဟိမဝနာတောင်ချေတောင်နှမ်းတွေပေါ်မှာရှိတဲ့ရှင်လာမြို့ကိုမနေ့ကဖုန်နဲ့တဲတွေပါတဲ့လေပြင်းတွေဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့တမျိုးလုံးမှာမြို့ကိုရီနဲ့ပိတ်ဖုန်နေပါတယ်။တောင်ကြားတစ်လျှောက်မြို့ကိုရီနဲ့လုံးဝပိတ်ဖုန်နေပြီးတောင်ပေါ်လမ်းတစ်လျှောက်မီတာ60အကွာအဝေးလောက်သာမြင်ရတဲ့အတွက်မော်တော်တဆမှုတွေဖြစ်မဲ့အ ဖြတ်ကျော်တိုက်ခတ်ပြီးတော့ရှင်လာမြို့ရဲကိုဝင်ရောက်တိုက်ခတ်သွားတာဖြစ်ပါတယ်။ တောင်အာရှဒေသပဲမှာမိုးရာတိဖြစ်တဲ့ဒီလိုကာလမျိုးရောက်တိုင်းမုန်တိုင်းတွေတိုက်ခတ်လေးရှိပါတယ်။ဒါပေမဲ့လည်းတင်းနဲ့မိုးလေဝသအခြေအနေကတော့ပုံမှန်မဟုတ်ပါဘူး။2019ခုနှစ်ကပတ်ဝန်းကျင်လူညဉာဏ်မှုကြောင့်အိန္ဒိယမှာလူပေါင်း
25ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲကစားနေကြတဲ့အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့ပထမပိုင်း50ငါးမိနစ်မှာတကူတကူစီနဲ့ရထားပြီးတော့အခုဒုတိယပိုင်းကိုအချိန်နဲ့ဆက်ပြီးတော့ရှင်းပြနေရုံဖြစ်ပါတယ်။အာဂျင်တီးနားအတွက်ပယ်နယ်တီရပြီမဲ့လို့မက်ဆီကန်သွင်းလိုက်တဲ့ဒီဘောလုံးကိုတော့အိုက်စ်လန်ကူးသမားကကာကွယ်နိုင်ခဲ့တာပါ။ဒီမတိ ကျွန်တော်တို့ကတော့ဒီကနေ့ပြန်လာပြည်သက်အသင်းရတဲ့ပယ်နယ်တီဂိုးကိုခရစ်မန်ကတန်သွင်းလာကြအဖွင့်ကိုရခဲ့တာပါဒါပေမဲ့တိတ်မကြခင်60နှစ်မိနစ်မှာတော့ဩစတြေးလျအသင်းကပယ်နယ်တီပြန်ရပြီးတော့ခြေပါကိုတွင်းလိုက်နိုင်တာဖြစ်ပါတယ်မိနစ်80မှာတော့ပြင်သစ်အတွက်အနိုင်ဂိုးကိုတိုက်စစ်မှုပေါ့ဘာကတွင်းလိုက်တာကြောင့်မလို့ဒီပြင်သစ်အသင်းငဂိုးကိုနဲ့အနိုင်ရခဲ့တာပါဒီပွဲမှာပြင်သ ဒီနေ့ကတော့ဒီမြန်မာစံတော်ချိန်ညစေနာရီခွဲမှာအုပ်စုစီရီအပေါ်အခုနှစ်ဆက်ကတည်းကနေကိုအကူအညီယူပြီးတော့ဆုံးဖြတ်ချက်ချရတာကြောင့်ဒါဟာဖြင့်ဒီနေ့ကမ္ဘာဖလားပွဲမှာမှစပြီးတော့သုံးတဲ့ဗီယာနီးပညာကိုဒီပွဲမှာအရင်ဆုံးအသုံးပြုလိုက်ကြပါ နောက်ထပ်ကံပဲပွဲတွေကတော့ဒီမြန်မာစံတော်ချိန်ည6နာရီခွဲမှာအုပ်စုတီကခရိုအေးရှားနဲ့နိုင်ဂျီးရီးယားအသင်းတို့ရှင်ပြန်ကစားကြမှာဖြစ်ပါတယ်။မနေ့တောက်ကြနေ့ကပွဲမှာတော့ဥရောပထိပ်ပြီးနှစ်သင်းဖြစ်တဲ့အုပ်စုတီကပေါ်တူဂီနဲ့စပိန်တို့အကြိမ်နဲ့ရှင်ပြန်ကစားခဲ့ကြတာမှာတစ်ဖက်၃ဂိုးစီနဲ့တည်ကြခဲ့တာပါရှင်။
အမေရိကန်ပြည်ထောင်စုရဲကိုမက္ကဆီကိုနယ်စပ်ကတစဉ်တရားမဝင်ဖို့ကြိုးစားကြသူတွေထက်ကကလင်းငယ်တွေကိုနှက်ဆက်ဒေတာတွေမှာမိပါတွေနဲ့ခွဲပြစ်လိုက်တဲ့လို့ရတဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်တစ်ကိုဆက်ပြီးတော့ပြတင်းပြောဆိုနေပါတယ်။မိသားစုဝင်တွေကိုခွဲပြစ်တဲ့လို့ရဟာရက်ဆက်တဲ့ဥပဒေပြုလုံခြံအစည်းအဝေးဖြစ်တဲ့ဆိုပြီးသမ္မတထရမ့်ကတွစ်တာမှာမနေ့တောက်က
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းVOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာအစိုးရထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကိုအပြည့်အစုံမရတာကြောင့်ဒုက္ခသည်တွေပြန်လာမဲ့အစီအစဉ်နှောင့်နှေးနေရတယ်လို့မြန်မာအစိုးရတာဝန်ရှိဝန်ကြီးကပြောဆိုလိုက်ပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအပါအဝင်တောင်းဆိုထားတဲ့အချက်တွေက
ရှိတဲ့ရွေးကောက်ပွဲမဲဆွဲဆောင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မှာတဲ့ရွေးညာဒုက္ခသည်တွေကိုပြန်လဲလက်ခံရေးကိစ္စမှာပြီးခဲ့တဲ့ဇန်နဝါရီလရဲ့အစပြီးမြန်မာအစိုးရကလှူဆောင်နေပေမဲ့ဒုက္ခသည်တွေကတော့တည်တည်တသာပြန်လဲဝင်ရောက်လာတာမျိုးမရှိသေးပါဘူး။ဒါကြောင့်ဒုက္ခသည်တွေပြန်လာနိုင်ရေးကိစ္စနဲ့ပတ်သက်လို့တက်တလို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမ
ပြန်လည်နေရာချတာကြီးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကဗီအိုအေးကိုပြောပါတယ်အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဂျီယိုဘယ်လိုပြန်လာမယ်ဆိုတဲ့ဒီဘယ်နဲ့ငံသဘောတူညီချက်တိုင်းဆောင်ရမယ်လုပ်ငန်းပြည်လည်းမသိဘူးစားလို့ကိုမရဘူးဘာလို့လဲဆိုတော့သူတို့ကဘယ်သူမှအင်ဖော်မေးရှင်းလာမပေးဘူးအဲ့လိုမျိုးစားဖို့လဲဘာမှလာမပြောဘူးဆိုတဲ့အတွက်ကြောင့်သူတို့ကဘယ်လို เราจะเล่าไม่ใช่ชีพูจาเลยไอ้ลูกแบบคนจะบอกดีอยู่นั่นยังมุ่งไปเนี่ยตัวเป็นเจ้าวันนั้นดูดีอ่ะไอ้ใจไม่เบี้ยวเลยผู้มันดีลูกเมียผมไม่ได้เจอหน้าอุดรขาดยาวนี่เลยตัวเลยมวยดีมุ่งตรงยาดีเลยยาวเนี่ยจำรู้ตัวเพื่อไปเจียนลาจีเนี่ยแต่ไม่เจียนลาวแค่นี้เลยสุดท้ายไอ้เรื่องมีเนี่ยประเสริฐเจ้าว่าตัวเรามาทุกข์ทุกข์เลยเดี๋ยวไปอะไรกันเดี๋ยวตัวใจจมเองเนี่ยตัวกูจ้ามาเลยเป็นอะไรที่ประเสริฐจ้
ဒီလိုဝင်းမြေအေကအဲ့လိုပြောပေမဲ့ဒုက္ခသည်တွေအနေနဲ့ကတော့တည်င်းအချက်လက်မရလို့မပြန်ကြသေးတာမဟုတ်ပဲနိုင်ငံသားဖြစ်ခွင့်လွတ်လပ်စွာသွားလာခွင့်အပါအဝင်သူတို့လူလာတဲ့တောင်းဆိုချက်တွေကိုမြန်မာအစိုးရကအာမခံအကောင့်ထဲပေါ်ပေးမယ်ဆိုတဲ့ဂရီစကားတွေကြားရတဲ့အချိန်ကြမှာဒါရခိုင်ပြည်နယ်မှာပြန်လဲအခြေချဖို့စဉ်းစားထားကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘာလူခါလီဒုက္ခသည်စခန်းကက
ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုအပြေအဝမရမရှိမြမအစိုးရကလက်ခံလက်အစီအစဉ်မရှိတဲ့အတွက်ကြောင့်ကျွန်တော်တို့မပြန်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်များဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်တို့ဒုက္ခသည်စခန်းကိုရောက်ရရှိမှာလဲကျွန်တော်တို့ဒီတောင်းဆိုချက်ကိုတင်ပြခဲ့တယ် Now မြမအစိုးရဘက်ကဒေါက်တာဝန်းမြတ်ရဲ့ခရီးစဉ်မှာလဲကျွန်တော်တို့လက်မှတ်တွေ့တော့တောင်းဆိုခဲ့တယ် Every time we go, let me come. Machine color, but on the door, so I will see the machine open.
Yamasuyaro, the wrong way, she said Naku, Nanganapi Queen Ubribo, Chicken B, then we lame Doka Derry, Queen Yigo, Possum Dama, Pitello, when you did a women, you got your body.
Puna Queen, you put up your head down. Through your Yamanamed, the Queen, Ubriya Yashimabe. Yashi Woodraka, Sawyam and Lunazin, she, I don't know, she's in Abida, San Abida.
ဖြစ်တဲ့အတွက်ကြောင့်ပြန်ဝင်လာတဲ့ကြာရတဲ့ရတဲ့အခွင့်အရေးတွေအကုန်ရမှာဆိုတဲ့အတွက်ကြောင့်ဒါအတွက်ကလည်းသူတို့မသိဘူးဖြစ်နေတယ်လွှမ်းမိုးမှုတွေသူတို့မှရှိနေနိုင်တယ်အခုတော့တီးအောင်ကျွန်တော်ကမိမိတို့နဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတွက်ကိုလည်းပြန်ဝင်လာရင်ပုံမှန်တိုင်းကျွန်တော်ကထောက်ထားသွားမှာဖြစ်တယ်ရရှိမဲ့အခွင့်အရေးဘင်္ဂလားဒေ့ရှ်နေသ ကျွန်တော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနဲ့ဇွန်လ9ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်မစ္စခရစ်စတင်းဘတ်ဂနာဟာရခိုင်ပြည်နယ်မောင်နှံဘူးတီကောင်ကိုတွားရောက်မှာဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွားရောက်တွေ့ဆုံမှာပါမြန်မ ာကနေသူတို့ကိုခေါ်သွင်းလာတာပါဖြစ်ပြီး1882ခုသံဃောင်းစီရင်အရာရှီယိုက်ပထန်မွတ်စလင်ဆိုတာသာရှိပြီးမြန်မာနိုင်ငံမှာရိုဟင်ညာဆိုတာမရှိဘဲဘင်္ဂလီတွေအဖြစ်သာလက်ခံထားကြောင်းမစ္စဘာဂနာကိုရှင်းပြခဲ့တယ်လို့တမရကဝေဦးစည်းချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရုရှားနိုင်ငံကအင်ရှင်နိုင်ငံဖြစ်ကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲနဲ့ဆက်စပ်တဲ့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အားကစားတဲ့နိုင်ငံရေးမရောထွေးဖို့ပြောတဲ့အတန်ဒီမော်စကိုမြို့တော်ရဲ့လမ်းတွေပေါ်မှာမကြာခဏပြောတဲ့ကြားရပေမဲ့လည်းဒီနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုရုရှားနိုင်ငံကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပနေတဲ့အတွက်နိုင်ငံရေးကိစ္စတွေကိုတော့ရှောင်လွှဲဖို့တော့မလွဲလှပါဘူး။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်တုတ်သွင်းလိုက်ပြီးတဲ့နောက်နိုင်ငံတကာကနေတန်းခတ်ပိတ်ဆို့ခံရကြချိန်မှာပဲရုရှားသမ္မတဘက်ကတော့ကမ္ဘာဖလားဘောလုံးပွဲတွေကအထူးကြံဖြစ်နေတဲ့အခြေအနေတွေကိုကြော်လွှားနိုင်မှုညွှန်မှန်းနေတာပါ။ဒီကြောင့် VOA သတင်းတော် Henry Richway ရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ပြောပြပေးပါရှင်
။ကမ္ဘာဖလားဘောလုံးပွဲစဉ်ဆက်မှာပဲ Sorry အသင်းကို၅ခုပြန်နဲ့နိုင်ရလိုက်တဲ့အတွက်အင်ရှင်ရုရှားတွေပွဲထွက်ကောင်းခဲ့ပါတယ်။မော်စကိုမြို့တော်မှာထောင်ချီတဲ့ဘောလုံးပြည့်စက်တွေပြည့်နေနေခဲ့တယ်လို့ကမ္ဘာတဝန်းကတန်းနဲ့ချီတဲ့ပြည့်စက်တွေလည်းရုံးမြင့်တန်ကြားကနေအားပေးခဲ့ကြတာပါ။ Carnegie Moscow Center သုတေသနအဖွဲ့ကအန်ဒရီကိုလက်စနီကော့ဖ်ကတော့ဒီလိုနိုင်ငံတကာကအာရုံစိုက်ခံရတဲ့ဘောလုံးပွဲတွေနဲ့ရုရှားနိုင်ငံရဲ့ပုံရိပ်ကောင်းလာဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကမျှော်လင့်နေတယ်လို့ဆိုပါတယ်
DDJ
ကဘာဖလာဘွေကပူတင်ကိုရန်အတွက်အင်မတန်မှအရေးကြီးပါတယ်။သူကိုရန်နဲ့ရုရှားနိုင်ငံရဲ့ပုံရိပ်ကိုပြောင်းလဲရမှာအထောက်အကူဖြစ်နိုင်တယ်ဆိုတဲ့တွေ့ကိန်းနဲ့သူ့ရဲ့ဒုတိယစာမျက်နှာလို့ဆိုကြတဲ့ရှင်မင်းကြီးနီးရဲ့မျက်နှာကိုပြသဖို့အတိအကျရည်ရထားတာပါ။
အနောက်နိုင်ငံတွေနဲ့ရုရှားကြားမပြေမလည်ဖြစ်ခဲ့တဲ့အကြောင်းရင်းတွေထဲမှာတော့2014ခုနှစ်တုန်းကယူကရိန်းနိုင်ငံကိုချူးချော်တက်ခိုက်ပြီးခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွတ်သွင်းလိုက်တဲ့ကိစ္စမလေးရှားလေကြောင်းလိုင်းက MH17 လေယာဉ်ပစ်ချက်မှုမှာရုရှားရဲ့မစ်ဆိုင်းတုံးထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေတွေ့ရှိထားတဲ့ကိစ္စစီးရဲနိုင်ငံမှာတမန်ဘာရှက်အာဆတ်ဘက်ကကူတက်ပေးနေတဲ့ကိစ္စဗြိတိန်နိုင်ငံမှာရုရှားနှစ်ဖက်တချို့တရားနဲ့တမိဖြစ်သူတို့ကိုအစိုက်ခတ်လုချံမှုကိစ္စတွေလည်းပါဝင်ပါတယ်။လန်ဒန်ချီဆက် Henry Jackson Society သုတေသနအဖွဲ့ကရုရှားရဲ့ကျွမ်းကျင်သူ Andrew Fox ကတော့ရုရှားတမန်ဟာကမ္ဘာဖလားဝဲကိုအသုံးချလာလိမ့်မယ်လို့ဆိုပါတယ်။
One looks at the soft power gains Russia got from the 2014 Winter Olympics in Sochi.
The Council's decision saw the Olympic Azar Boyle ကနေ Russia နိုင်ငံတဒမရီရဲ့အမျက်ထွက်ခဲ့ပေမဲ့ Crimea ဒေသကို Russia နိုင်ငံနဲ့တူးတွင်းလိုက်တဲ့အတွက် Azar Boyle ပြည်ပေါ်မှချင်းပါခဲ့မှာပဲရထားသမျှလက်လွတ်ခဲ့ဘူးတဲ့အကြောင်းနဲ့ဒီအချိန်မှာလဲ Russia ကအင်အားကြီးနိုင်ငံတစ်ခုဖြစ်ပြန်လည်ဥမော်လာတယ်ဆိုတာကိုနမူနာအဖြစ်ပြသဖို့ကမ္ဘာဖလားဝဲကို Russia သမ္မတကအသုံးချလာနိုင်တယ်လို့အနောက်နိုင်ငံတွေအနေနဲ့လဲကမ္ဘာဖလားဘောလုံးပွဲတွေမှာပါဝင်လာခြင်းအဖြစ်သမ္မတပူတင်ဖြစ်စေခြင်းတို့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းရုရှားရေးကျွမ်းကျင်သူအန်ဒရူးဖောက်ဆောကပြောဆိုသွားခဲ့တာပါ။ပထဝီဝင်နိုင်ငံရေးဟာအားကစားဝါသနာရှင်တွေအတွက်အရေးမကြီးပေမဲ့အနောက်နိုင်ငံတွေအတွက်တော့အရေးပါတဲ့ကိစ္စတစ်ခုပါ။အထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ကမ္ဘာဖလားပွဲမှာပါဝင်ခြင်းအဖြစ်ရုရှားရဲ့အတိတ်ကလွတ်ရက်တွေကိုပြည်ဖုံးကားချရာရောက်မှာစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းကမ္ဘာဖလားဘောလုံးပွဲကျင်းပရုံနဲ့ကမ္ဘာအလယ်မှာအထူးချန်ဖြစ်နေတဲ့အခြေအနေတွေကိုရုရှားနိုင်ငံအနေနဲ့ကြော်လွှမ်းနိုင်မှာမဟုတ်တဲ့အကြောင်းအကဲခတ်တွေတုံ့တက်နေကြပါတယ်။
К сожалению, это огромный пласт работ по демонтажу того, что уже понаделал.
Локей дамя ри го ឆេဖြတ်ဖို့ကြိုးစားရမယ့်ကိစ္စတွေတပုံကြီးရှိနေပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရရုရှားအနေနဲ့ယူကရိန်းအရှေ့ပိုင်းကပြည်ပခတွေကိုလည်းမရနိုင်ပါဘူး။ခရိုင်းမီးယားကိုလည်းယူကရိန်းကိုဘယ်လိုမှပြန်အပ်မှာမဟုတ်ပါဘူး။အခြေနှောင်းနေပါပြီ။အနောက်နိုင်ငံတွေနဲ့အလေးနဲ့ဆွေးနွေးပြောဆိုလို့တဲ့နိုင်ငံရေးဆန္ဒရှိတယ်ဆိုတာကိုလည်းရုရှားဘက်ကပြသဖို့အစင်းနဲ့မဖြစ်သေးပါဘူ
းဆိုချီအိုလံပစ်နဲ့ကမ္ဘာဖလားဘောလုံးပွဲတွေလိုအပျော်ဆုံးကြီးနဲ့ဩဇာထူထောင်တာတွေအပြင်ယူကရိန်းနဲ့ဆီးရီးယားမှာစီးရီးယားပါဝင်ပတ်သက်မှုတွေကြောင့်ရုရှားသမ္မတဟာပြည်ပမှာထောက်ခံမှုတွေရရှိနေတာပါဒါပေမဲ့လည်းသမ္မတပူတင်လက်ရှိရရှိခံစားနေရတဲ့ထောက်ခံမှုတွေကိုစက်ထိတ်ထားနိုင်မှုရှေ့ဆက်ဘလို့ခြေတန်းတွေလှမ်းလာမလဲဆိုတာကတော့မိခုံးအဖြစ်ရှိနေစေဖြစ်တဲ့အကြောင်းလဲအကဲခတ်တွေထောက်ပြနေကြပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညကျန်းသတင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။မြမရိုးရလက်ဝေကစားနီဟာလက်အိတ်မပါပဲကြံ့ကြံ့တန်းတန်းကစားရတာဖြစ်တဲ့အတွက်အမျိုးသမီးလက်ဝေထိုးသူတွေအင်မတန်နဲပါတယ်လက်ဝေကိုဝါသနာပါလို့လို့ကစားသူတွေလောက်သာလောလောဆယ်ရှိပါတယ်ဒါကြောင့်မလို့လက်ဝေမယ်တွေကအိန်းနီချင်းထိုင်းနိုင်ငံကမွေထိုင်းလက်ဝေမာလိုမျိုးအမျိုးသမီးလက်ဝေအားကစားသမားတွေပိုများလာစေဖို့မျှော်လင့်နေပါတယ်ဒီမြမအမျိုးသမီးလက်ဝေအားကစားသမားတွေပိုပြီးတော့မှပေါ်ထွက်လာအောင်နောက်ပြီးတော့နိုင်ငံတကာအားကစားပွဲတွေအထိဝင်ပြီးတော့ပြိုင်နိုင်အောင်လို့မြမရိုးရလက်ဝေအဖွဲ့ချုပ်ဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲမြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကဒီသတင်းပတ်ရဲ့မြမတခွင်အစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင
်ထိုင်းနိုင်ငံမှာတော့သူတို့ရဲ့ရိုးရလက်ဝေဖြစ်တဲ့မြို့ထိုင်းကိုမြို့သမီးတွေဝင်ရောက်ကစားတာရှိနေကြပါမယ်မြန်မာနိုင်ငံမှာတော့မြမယူရလက်ဝေအာဇာနီကိုမြန်မာအမျိုးသမီးတွေဝင်ရောက်ကစားတာကတော့မရှိသလောက်နဲ့ပါနေတဲ့အခြေအနေမှာရှိနေပါတယ်။ဒါကြောင့်မြန်မာအမျိုးသမီးလက်ဝေအာဇာနီတွေအများပြပေါ်ထွက်လာဖို့နဲ့နိုင်ငံတကာပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်အောင်မြမယူရလက်ဝေအဖွဲ့ချုပ်ကနေပြုစုပြောင်းထောင်နေပါတယ်။ဒါကြောင့်မြမယူရလက်ဝေအဖွဲ့ချုပ်ကအမှုဆောင်တစ်ယောက်ဖြစ်တဲ့ဦးဆိုင်စစောကတော့အမျိုးသမီးလက်ဝေမယ်တွေပေါ်ထွန်းလာဖို့အတွက်ပြိုင်ပွဲတွေမှာအမျိုးသမီးလက်ဝေပွဲစဉ်တွေကိုထည့်သွင်းပေးနေတယ်လို့အခုလိုပြောပါတယ်
။ဟိုအဓိကကတော့တို့ကဒီအမျိုးသမီးလက်ဝေးပွဲကအခုရစတာပေါ့နော်ဒါအမျိုးသမီးနဲ့အမျိုးသားမှာတော့များသောအားဖြင့်တော့အမျိုးသမီးဆိုတာတော့ဒီလိုကြံ့ကြံ့တန်းတန်းအားကားနည်းကိုဟိုငကိုရဲရပေါ့တဘာဝရငကိုရဲရနည်းတယ်လေအားကားတွေနည်းတယ်တော့တော်တော်လေးဝန်ဆောင်ပါမတော်တော်လေးတတ်တိကောင်းပါပဲဒါရင်ဆိုင်ထိုးရတဲ့ပွဲပေါ့နော်အဲဆိုတော့ဥရောပနေရာတော့လောလောဆယ်မှာပြိုင်ပွဲတွေချစ်ပပေးမယ်ပြိုင်ပွဲချစ်ပပေးခြင်းအပြင်ကလပ်သင်းတွေမှာမွေးထားတဲ့အမျိုးသမီးလေးတွေကပွဲရလာမယ်နော်ဒါဥရောပပြီးခဲ့တဲ့မကြာသေးမွန်ရွာလို့တဲ့ပွဲဆိုရင်တော်တော်ထက်ပြီးတယ်။ဒါအခုဒီပြည်နယ်တိုင်းပွဲမှာဆိုတဲ့ ဟိုလူတန်းတန်းတန်းပါတယ်အလူတန်းတန်းပါတယ်အဲသူတို့တွေလာပြိုင်ကြတယ်အဲ့လိုပွဲလေးတွေဟိုမှာအမျိုးသမီးပွဲလေးတွေဦးတို့ထက်ပေးခြင်းအဖြစ်ကလပ်တင်းမှာငွေထားတဲ့ကလေးတွေလည်းအဆင်ပြေသွားမယ်ပေါ့နော်အဲ့လိုဒီနေ့ထပ်ပြီးတော့ဘွားမရပါဘူးပြီးလို့ရှိရင်ဦးတို့ကဟိုဖြစ်နိုင်လို့ရှိရင်ဦးနိုင်ငံတကာမှာလည်းနိုင်ငံအမျိုးသမီးပွဲတွေရှိတယ်ဒါပေမဲ့သူတို့တော့ထုတ်ဖို့ဆိုရင်ဦးတို့ရွေးရလွေးနဲ့ဘာသဘောတရားကွာနေလဲသူတို့အမှတ်ပေးစင်ကိုဦးစားပေးဖြစ်တဲ့အတွက်နိုင်ငံသားပေါ်ထုတ်ဖို့အတွက်ဆိုဦးတို့ကပြည်သက်သူတို့ပြန်ထရင်လုပ်ပြရအောင်အမှယူနေစနဲ့ပေါ့နော်အဲအဲ့လိုလေးပေါ့အဲ့လိုလိုနဲ့တော့ဦးတို့သွားနေပါလေလူသမီးတွေများလာအောင်နော
်မြန်မာရိုးရလက်ဝဲအာဇာတမားတယောက်ဖြစ်တဲ့တော့အုံမဆိုးတာတော့မြန်မာနိုင်ငံကလက်ဝဲကိုစားတဲ့အမျိုးသမီးတွေအခုထပ်ပေါ်ပေါ်ထွက်လာပြီးကောင်းကောင်းလေးချင်နိုင်ပါနော်တခြားနိုင်ငံကအမျိုးသမီးတွေတန်းတူရှင်ကြနိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်မြန်မာရိုးရလက်ဝဲကိုထိုင်းနိုင်ငံကမှုထိုင်းလို့ထုံပေါက်စီချင်းပြီးမျိုးသမီးအားကစားသမားတွေအများအပြားထွက်ပေါ်လာဖို့လည်းသူမအနေနဲ့ညှော်လင့်နေပါတယ
်။ကိုရိုးရလက်ဝဲကိုကစားမယ်ဆိုရင်တော့ဗောသူများတွေသူများနိုင်ငံကလည်းသူတို့မှုထိုင်းနေလို့ဗောအဲ့လိုမျိုးကစားနေကြတဲ့မြန်မာတွေဆိုရင်သူတို့ထိုင်းနေဆိုတော့ပေါက်နေတယ်မြန်မာဆိုလည်းမြန်မာရိုးရအမျိုးသမီးပေါ်ထွက်လာပြီဆိုတော့အဲ့လိုမျိုးပေါက်စေချင်တယ်ဗောအဲ့လိုမျိုးကစားစေချင်တယ်အများကြီးကစားစေချင်တယ်ဗောအများကြီးကစားမှလည်းအများကြီးလက်ချင်းပဲတွေရလာမယ်လက်ချင်းမမတယောက်နဲ့တယောက်စပန်းနေဆိုလို့ချင်းလက်ရည်တွေတက်လာမယ်တန်ဝဲမှာတကယ်ထိုးတယ်လို့မျိုးလက်ချင်းတော့ဗောစင်အောင်မှလက်ချင်းစင်အောင်မှလက်ချင်းမှစင်ပေါ်မှာပါလေအဲ့ဒါတော့မှထွက်ဝက်လောက်ပဲပါတယ်ဗောတရရကနုံးမှ50ရာခိုင်နုံးလောက်ပဲပါတယ်စင်အောင်မှအများကြီးထိုးရတော့မှစင်ပေါ်မှာအဲ့လောက်ပဲပါတယ်လိုမျိုးများများလောက်ပေးနိုင်လေပိုကောင်းလေ
အခုချိန်မှာတော့မြမအီးရလက်ဝဲမယ်ဘရိုနီကာရဲ့ MMA ပြိုင်ပွဲမှာရှင်ပြိုင်ထိုးတက်ခဲ့ပုံကြောင့်အမျိုးသမီးတွေလက်ဝဲအားကစားကိုပုံမစိတ်ဝင်စားလာကြပြီးကစားသမားတစ်တူကိုလည်းကလပ်တွေကထပ်ပြီးကြိုးထောက်လာပြီးရှိလာပါတယ်ဒါကြောင့်အဲဒီလိုနာမည်ကြီးစံပြအမျိုးသမီးလက်ဝဲအားကစားသမားတွေထပ်ပြီးထွက်ပေါ်လာမယ်ဆိုရင်တော့အမျိုးသမီးလက်ဝဲအားကစားသမားတွေအခုထပ်ပိုထွက်လာနိုင်တယ်လို့လည်းဦးဆိုင်စတော်ကအခုလိုပြောပါသေးတယ်
ဟုတ်ပါအခုမိကလေးတွေအခုပေါ်လာတာဒီမနစ်ကဘရိုနီကာအောင်မှုကြောင့်ပါဘရိုနီကာကိုအားကျပြီးတော့အများကြီးပြန်ကစားလာကြတာပေါ့နော်အဲ့တော့ဘရိုနီကာဘာပဲပြောစထွက်လိုက်တဲ့အချိန်မှာအဲ့ဒါနိုင်ငံသားတွေထိုးလိုက်တဲ့ကောင်ကသေရရွားတယ်အပေါ်ကြီးလည်းရွားတယ်အဲသူ့ရဲ့ဟိုဆက်တော့အယုတ်ကလေးတည်းမဆိုးဘူးပေါ့နော်သူ့ရဲ့ performance တွေကောင်းတဲ့ခါကြောင့်သူ့ကိုအားကျပြီးတော့အခုမိကလေးတော်တော်များများထိုးလာတယ်အဲ့လိုမျိုးပေါ့အဲ့လိုမျိုးဦးကစိတ်ဝင်စားစရာမိကလေးတွေညံ့ညံ့ညံ့ဦးပေါ်ထွက်လာအောင်ပေါ့နော်တော်တဲ့စီစီပေါ်လာရင်သူ့ကိုအားကျပြီးတော့နောက်ကလိုက်လာဒါအရင်ကလည်းဦးတို့ဖြူပြတယ်မတွေးမချောင်းအားကျပြီးတော့တော့အများကြီးထွက်လာကြတယ်အဲ့လိုအစိုးရကိုအကြပြီးတော့ထွက်လာကြတယ်ဒီသဘောမျိုးပါပဲဥရောတော့အဲ့လိုမျိုးထူးကျင်တဲ့ကလေးတွေပေါ့တော့အခုဆိုတာဟိုဆက်မွေးထားပါတယ်နှောင်းမဆိုးတို့ဒါလူတကလေးတွေပေါ့ဆက်မွေးထားတယ်ဥရှိပါထုံးရဲ့သမီးလေးတို့တို့ရုပ်ရည်လေးတွေရောတို့ရွယ်လေးတွေရောမဆိုးပေါ့အဲ့လိုလေးတွေပုံပြီးထင်ရှားလာမယ်ဆိုရင်တို့အားကြပြီးတော့နောက်ကနေပြီးတော့ပါလာပါတော့နော
်အားကစားဝင်ကြီးဌာနကဒုတိယဦးစီးမှုတယောက်ဖြစ်သလိုမြမလေးရလက်ဝဲအမျိုးသမီးပြန်ရောရဲ့ဘိုင်တယောက်လည်းဖြစ်တဲ့မတ်တူစာဟန်ကတော့မြန်မာနိုင်ငံမှာသူတို့လိုအရွယ်လုံလံကြနေတဲ့အမျိုးသမီးတွေအများအပြားရှိနေတဲ့အတွက်မြမရွေရလက်ဝဲအဖွဲ့ချုပ်ကပြုလုပ်ပေးတဲ့လက်ဝဲပြင်ဆင်မှုကိုအမျိုးသမီးတွေတက်ရောက်ကြကြားဖို့အတွက်လည်းအခုလိုဖိတ်ခေါ်ပါသေးတယ်
ခုကရွေရလက်ဝဲကဒီတိုင်းသိလာကြပြီပေါ့နော်ညီမတို့ခုအဖွဲ့ချုပ်ဆိုရင်းချင်းကဘာအဖွဲ့ချုပ်ဆိုပြီးတော့တောင်အခုတည်ထောင်တော့မှာပေါ့နော်ရွေရလက်ဝဲအဲ့ဒါအခုပြင်ဆင်နေဆိုရင်လည်းအီရန်တို့ပြင်သစ်တို့မှကန့်လန့်ထားတဲ့ခါရှိတဲ့ခါကြတော့ဟုတ်ပါပြောချင်တယ်ဆိုတော့ညီမမအပါပေါ့ညီမဆိုတဲ့ဟိုမြွေထိုင်းသမားနဲ့မယူရလို့ဝေးကူလာရရလို့စီမီကိုလေးလာရတာပဲပေါ့နော်ဟိုအဲ့ဒီလိုပဲနောက်လောက်ရက်ကန်ရတဲ့ညီမတို့အကျိုးတွေအများကြီးရှိပါတယ်အားကောင်းဝင်ထမ်းတာမှာပဲပေါ့နော်ပြင်နန်းတွေဖွင့်ပေးမှာအဖွဲ့ချုပ်ကလည်းဖွင့်ပေးပါပါလက်တက်ဖို့ကန့်နန်းတယ်နောက်တော့လောက်ရအောင်ဒီလိုပြင်နေတိုင်းညီမအစလောက်မှတော့အချီပွဲကြီးညီမလည်းဒီပြင်နေတိုင်းစင်ရစားခဲ့တာပဲပွဲကြီးတွေဖမ်းဖို့ပေါ့နော်လောက်ရသွားမှလောက်မှာပါလို့ဒီအဖွဲ့ချုပ်ကလည်းအများကြီးပြင်နန်းတွေဖွင့်ပေးရုံပါပါအဲ့ဒါလက်တက်ဖို့ကန့်နန်းရှင်တယ်
မြမလက်ဝေဟာလက်အိမ်မဆွေရပဲကစားရတာဖြစ်ပြီးစမ်းစမ်းတန်းတန်းကစားရတာဖြစ်တဲ့အတွက်အခုချိန်မှာမြမနိုင်ငံမှာဝင်ရောက်ကစားနေတဲ့အမျိုးသမီးတွေကတော့လက်ဝေအကျော်မော်နဲ့နှိစက်ပြီးဝါသနာအရန်ပါလို့ကစားနေတဲ့သူတွေသာရှိနေတာပါကျွန်တော်ကောင်းမြတ်ပြောပါဒီမကတဲ့အေဂျင်စီကနေဒီလိုကိုပြောလိုက်တာဖြစ်ပါတယ
်မြမကတဲ့အေဂျင်စီကကိုကောင်းမြတ်ပြောစီစဉ်တင်ဆက်ခဲ့တဲ့မြမတခွင့်အစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုအပတ်စဉ်စနေညတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဖုန်းနံပါတ် 012-32-555 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဘက်မှာတော့စနေညဒဲရီလေးလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 9km 32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ဘွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းတို7925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်ဇွန်လ16ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းလိုမီတာ25 kHz 15453ညလှိုင်းလိုမီတာ32 kHz 11803ညလှိုင်းလိုမီတာ57 kHz 633နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းလေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒိုင်းရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာခင်ဗျာဒီနေ့ဒိုင်းရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာအရေးပေါ်ကဗေးအန္တရာယ်ကြုံရတဲ့အခါတုံ့ပြန်ဖြစ်ရှိမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါရဲ့မြန်မာနိုင်ငံအနှံ့ဒီရပိုင်းတွင်မိုးပြင်းထန်ရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေကြုံနေရတယ်လို့ပဲနောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်မှာကိုလည်းစိုးရိမ်နေရပါတယ်မကြတဲ့ငုံကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံရတာကတုံ့ပြန်ဆောင်ရွက်မှုတွေပေါ်မှာမိကုန်းတွေထွက်ခဲ့ဘူးပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာရေပေးမီးပေးမုန်တိုင်းနဲ့မြင်းကလင်းတို့လိုတဘာဝနဲ့လူကြောင်းဖြစ်ရတဲ့ကပ်ဘေးတွေကိုကျုံရတဲ့အခါမျိုးမှာတုံ့ပြန်ဖြစ်ရှင်းမှုတွေကြိုတင်ဖြစ်စင်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ဒီရေဘေးကူညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်နေတဲ့သူတွေအပြင်ရန်ကုန်မြို့ကဒီကျန်းမာရေးချူရောင်းနေပြီးဒေါက်တာမြင့်ဦးကလည်းပါဝင်ဆွေးနွေးစာကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီရေဘေးအခြေအနေနဲ့ပတ်သက်လို့လက်လန်းမီလောက်တီးရအောင်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကူညီကယ်ဆယ်ရေးမှာပါဝင်နေတဲ့သူတွေချို့အရင်မေးကြည့်ချင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာဒီရေဘေးခံရတဲ့အထက်မှာဒီအစိုးဆုံးဒေသတွေကလူတို့ချို့ကျွန်တော်အရင်ခေါ်ကြပါတယ်ပထမတူဦးကတော့ဥခိုင်ကောင်းဆန်ဖြစ်ပါတယ်ဒီရခိုင်ပြည်နယ်ကဒီဝင်လက်ဖောင်ဒေးရှင်းကဒါရိုက်တာတူဦးဖြစ်ပါတယ်ဥဟိုခိုင်ကောင်းဆန်ခင်ဗျာအခုကျွန်တော်တို့ဒီတိရသားဆိုနောက်ဆုံးတိရသားလောက်ဆိုလို့ရှိရင်ရခိုင်မှာလူ၈ယောက်တောင်တည်ရဆိုတော့အခြေအနေမျိုးဖြစ်ခဲ့တယ်ဆိုတော့ဒီရခိုင်မှာဒီရေပေးနဲ့ပတ်သက်လို့ဘလောက်ဒီအခြေအနေတွေဆိုးသွားလဲထိခိုက်ပျက်စီးမှုတွေဟိုတိုက်ချိန်မှုတွေအခြေအနေဘယ်လိုများရှိပါသလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီရခိုင်မှာဆိုရင်တော့ကျွန်တော်တို့ဒီလူ6ယောက်ကျော်တာပေါ့နဲ့လူ10လောက်တည်ဆုံမှုရှိတယ်။နောက်ပြီးတော့စာတင်ကျောက်ပေါက်ကကျွန်တော်တို့ဒီနောက်ပိုင်းတော့တောက်ပိုင်းနဲ့တော့မယ်ဆိုရင်စာတင်ကျောက်ပေါက်400လောက်ကလည်းဟိုကျွန်တော်တို့ကလိလသလောက်ဆိုရင်တော့ဒီကျောက်တွေပိတ်ထားရတယ်။အဲ့တော့ဒါတွေကိုကျင့်မယ်ဆိုရင်တော့ဒီချိုတင်အတိပေးမှုတွေအားနည်းနေတာတွေ့ရတာပေါ့နော်။အစိုးရအနေနဲ့ကြိုတင်ပြီးတော့မှဒီရေဘေးသတင်းကြေညာပေးတာတွေအားနေတယ်နောက်ပြီးတော့ဒီရေဘေးကမကြမကြဖြစ်တယ်ကျွန်တော်တို့ရခိုင်မှာဖြစ်တဲ့အချိန်မှာကြိုတင်ပြီးတော့မှကျွန်တော်တို့ဒီအစိုးရအနေနဲ့ပေါ့နော်ရပ်ဖက်ပွဲစစ်တွေနဲ့ပူးပေါင်းပြီးတော့ဒီရေဘေးဖြစ်လာရင်ကြိုတင်ပြီးတော့ဘယ်လိုကူညီဆောင်ရွက်ကြမလဲဘယ်လိုကြိုတင်ပြင်ဆင်ကြမလဲဆိုတဲ့ဒီမကနီဇင်ပေါ့လေအဲ့ဒါအားနေတာကိုသိရပါတယ်ခဏ
โอเคတော့တခုရှိတာဥက္ကဋ္ဌကောင်းဆိုင်ကျွန်တော်တို့တွေ့သလောက်ကတခုရှိတာပေါ့လေဒီဟိုမိုးလေဝသဌာနကလည်းပဲဒီဟိုရာသီဥတုနဲ့ပတ်သက်လို့ကြိုပြီးတော့တရီပေးတာရှိအန်ဒီရှိတယ်ဆိုပြီးကြိုတင်တရီပေးချက်တွေရှိတယ်နောက်တစ်ခုကဒီအစိုးရကလည်းအန်ဒီရှိနိုင်တယ်ဆိုတော့အနေခြေနေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာတွေရှိတယ်ဆိုပြီးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးဆိုတဲ့သဘောပေါ့ဥက္ကဋ္ဌကောင်းဆိုင်ပြောချင်တာ
ဟုတ်ကဲ့အတိအကျတော့ဒီမိုးလေဝသဆိုတဲ့ဒီဟာပေါ့တည်င်းထုတ်ပြန်နေတာကိုရတဲ့လူတွေကမြို့ပေါ်နေမြို့ပေါ်မှာနေတဲ့လူတန်းစားအများစုပဲရတာပေါ့လေအတိအကျတော့ဒီရေသေးကြီးတဲ့ဒေသတွေအားဆိုရင်တကယ်ဝေးလံခေါက်ပြတဲ့တည်င်းအချက်လက်တွေမရရှိတဲ့ area တွေနောက်ပြီးတော့ဒီရေဒီယိုနားထောင်တဲ့အလေးထားတွေကလည်းကြောက်ကြွေလာတာပေါ့နော်နောက်ပြီးတော့အဲ့တော့ဆိုလိုတာကတော့ဒီမြို့ပေါ်ကနေမြို့နဲ့အလံဝေး area တွေမှာဒီကြီးလေးလေးကူကူတက်နိုင်တဲ့မြေလျှောက်ပေါ်တော့မှမင်းသားမျိုး
ကျွန်တော်တို့လူကြောက်တော်မျိုးနေတို့လို့အဲ့လိုမျိုးဒေတာတွေမှာဆိုရင်ရေကြီးတဲ့အဲရီယာတွေကဒီတဲ့ချက်လက်ကိုရဖို့ကအင်တာနက်ဖုန်းလိုက်ဒီရပိုင်းမှာဆိုရင်ဖုန်းလိုက်ဆက်တယ်လည်းမကောက်ကြဘူးပေါ့အဲ့ဒါတွေကလည်းသတင်းချက်လက်မရရှိတဲ့ဟာကလည်းကျွန်တော်တို့ဒီရေဘက်ကိုထိခိုက်စော်ကန်နေရတဲ့မှာဒီချက်လက်နဲ့တည်သူတွေပို့ပြီးတော့ဆိုးရတော့ခံနေရပါတယ်ခင်ဗျဟုတ်ကဲ့ဦးခန့် မှာဆိုလို့ရှိရင်လည်းပဲဟိုဒီလိုတိကျပြစီမှုတွေတော့ကြီးကြီးမားဖြစ်ခဲ့တယ်ဆိုတော့ဒီဟိုစကူဘက်ကအခြေအနေနဲ့ပတ်သက်လို့ရောကျွန်တော်အကူအညီပေးလို့နေကိုပိုးတင်ဟိုလလန်းမီတာကိုနည်းနည်းအချင်းယုံရှင်းပြပေးပါလားအခုနောက်ဆုံးအခြေအနေနဲ့တိကျပြစီမှုအတိုင်းအတာဘယ်လောက်ရှိရဲဆိုတော့
ဟုတ်ကဲ့ကျွန်တော်ကဒီမှာတော့ဒီစနေနေ့ကစပြီးတော့ပေါ့လေရေးလိုက်တာအဲဒီဘက်တော့ကြာပါလားခင်ဗျာဟောအဲ့ဒီမှာကျွန်တော်ဆိုးဝါးဆုံးဖြစ်နေတယ်ကလေးရနေညအချိန်မှာကလေးရနေညအချိန်မှာကျွန်တော်2015ပြည့်နှစ်မှာရောက်ခဲ့တဲ့မိုးတဲ့ပိုးပါတယ်ခင်ဗျာအဲ့ဒီအချိန်မှာကျွန်တော်အင်ဖြူရှင်ပေါ့လေအရင်ကအချိန်နဲ့ပြောက်ပြည့်နေတာဟုတ်ဒီကလောက်အထိရောက်ခဲ့တယ်ဒီကလည်းတစ်ပေလောက်အထိ2015ကနေပြည့်တော့ပြည့်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့ဘယ်လိုသားဒီကဥထုံးလို့ပါလို့ကဒီနာကျက်ဒီပါလို့ကျွန်တော်တို့အစီအစဉ်ပြမျိုးကနားထောင်နေပြောင်းနေပြောင်းဖုန်းနဲ့ရှယ်ကြတယ်ထူပေးကြတယ်ပေါ့နော်။နောက်အဲ့ဒီမှာပြသခဲ့တဲ့အခြေအနေကတော့ကျွန်တော်တို့အဲ့ကလေးရနေပါအစိုးဆုံးပါနော်။ကလေးရနေပါတလို့ပြောင်းအဲ့အင်းမပြေဒီလိုပြေကြပြီးသေးတယ်။စိတ်တိတ်ရှင်အဲဒီနေ့တဲ့အောင်စုကိုရ689ဦးနဲ့ဒီရတာ2018မှာဦး
ဟုတ်ကဲ့
ရှိပါရဲ့ခင်ဗျ။အင်းလုံးလိုက်အင်းလုံးလိုက်မျိုးတော့တော့6000လောက်ရှိပါရဲ
့။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီနောက်တူကိုလည်းမေးချင်ပါတယ်။သူကတော့ဒီလိုပဲဒီရေပေးတဲ့အစိုးဆုံးခံရတဲ့ဒေတာတစ်ခုဖြစ်တဲ့စကားကကိုတင်ထုံးဝင်းမှာကိုတင်ထုံးဝင်းကိုတင်ထုံးဝင်းတို့ဘက်မှာရောဒီရေချီးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထိရောက်ပျက်စီးမှုအနေအထားတွေဘယ်လောက်ထိရှိခဲ့လဲခင်ဗျ။ဟော
ကျွန်တော်တို့ဘက်မှာတော့ဟိုကျွန်တော်တို့က2015မှာတော့ကျွန်တော်တို့ဒီကလေးမျိုးကတော်လေးကိုထိခိုက်ပျက်စီးမှုရှိခဲ့တာပေါ့နော်။ဒီမျိုးလုံးများလာအောင်ရေးနေကြတော့အဲ့ဒီအချိန်ကနေစပြီးကျွန်တော်တို့ရာဒါအဲ့ဒီအချိန်ကလာတော့ Brighter ဖွဲ့တွေကအဓိကဥဆောင်ပဲလုပ်သွားကြတယ်အဲနောက်ပိုင်းကျတော့နောက်ပိုင်းနှစ်ဒီမှာတော့သူကကျွန်တော်တို့ဒီ data အနာပိုင်းဥထုဖွဲ့တွေလဲဒါဒီဟာပေါ်မှာသင်ရတာယူတာနှစ်တိုင်းနှစ်တိုင်းမှာရေးရေးကြိုတင်ပါခွေအစီအမံတွေတူပြီးလုပ်ထားကြတယ်လုပ်ပြီးတော့မှကျွန်တော်ရေးပေးဒီမြို့ပေါ်နဲ့မကောက်ဘောတော့နယ်ရီရွာတွေအထိပါရေးလေးသုံးတွေဖွဲ့စည်းပြီးမှဆရာဆရာတို့တစုံတစုံမှာပြီးကနေချပြီးမှအဲ့လုတ်ခဲ့ရဒီဘက်နေ့ဒီမှာတော့ကျွန်တော်ရေသေးဦးတော့ကောင်းကောင်းတာဝယ်ထားတဲ့အနေထားမှာရှိပါလေဗ
ျဟုတ်ကဲ့ကိုတင်ထုံးဝင်းချေစုပါဆိုတော့ကျွန်တော်တို့ဒေါက်တာမြင့်ဦးကိုလည်းမေးချင်ပါတယ်ကိုမြင့်ဦးကြီးကျွန်တော်တို့ဒီနေ့လောက်မစိုးရင်ပဲလေပဲမိုးကြီးရရေကြီးကြီးချင်ဖြစ်တဲ့ဒီရန်ကုန်မှာရောအခုဒီနောက်ဆုံးဒီရာသီဥဆိုတဲ့အချိန်မှာဘယ်လိုပြဿနာတွေကြုံခဲ့ရသေးလဲကိုမြင့်ဦးကြီး
ကောင်းလေကျွန်တော်ကရေးပေးတင်တာပဲလေပြောရရင်တော့ဒီမိုးတွေကကြွာလာပြီဆိုလို့ရှိရင်ကျွန်တော်ကဒီမြောင်းနေရာတွေတော့ပိတ်ပြီးတော့ဖြစ်စေမစင်ပဲနဲ့ဒါကကျွန်တော်ကအခုအစ်စ်ခွန်လိုက်တဲ့ဈေးရှိအောင်ပါနော်ဒီညာသေးတာကမှအဲလူတွေရေးကူးနေတဲ့ပုံစံလေးတက်လာတာပေါ့နော်အဲ့တော့သူကဒီကူးနာကသခိုင်းကလည်းပြောသွားတယ်ရခိုင်ကလည်းပြောသွားတယ်မကူးကလည်းပြောသွားတယ်အဲ့တော့ရခိုင်ကဆရာကြီးပြောတာဆိုလို့ရှိရင်တော့ချိုတင်အပြည့်ပြည့်မှုတွေအားနည်းတယ်လို့ပြောတာတကယ်တော့ဒီနည်းလို့ပြောသလိုပဲဒီကိုလီဝသားတွေကထုတ်ပြန်ထားပြီးသားပဲဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာကဟိုတဘာဝဘီအန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေဆိုတာရှိတာလူတွေမသိဘူးအဲဒီဥပဒေကကျွန်တော်2013တဘာဝဥပဒေစီမံတဲ့နေရာကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းထားတာအဲ့တော့ဟိုဒုတဘာဝကိုယ်တိုင်ကဒီဥပဒေကော်မတီရဲ့အဖွဲ့ဥက္ကဋ္ဌပေါ့နော်အဲ့မှာဒေတာလိုက်တိုင်းလိုက်ကျွန်တော်ကဒီဒေတာကြီးတိုင်းနေမြို့နယ်ကြီးဒီဘာတွေရှိတာကျွန်တော်ဖွဲ့တယ်ဆိုတော့တကယ်ဖွဲ့လားမဖွဲ့လားကအခုဒါလည်းတွေ့ပြတာပေါ့နော်။ဒါခိုင်နေဆရာကြီးဆိုလို့ရှိရင်တော့မသိဘူး။တော့မသိလို့ပဲအဲ့တော့ဒီလိုမျိုးအဆွေကဒီတဘာဝဘေးအန္တရာယ်တစ်ခုကြာရောက်နေဆိုရင်တော့ကြိုတင်ပြင်ဆင်ရပိုင်းတယ်။မကြာခင်ကကြိုတင်ပြီးတော့လေ့ကျင့်တာတွေပါမယ်။ပညာသိရတွေပါမယ်။သင်တန်းသိရတွေပါ။ပြီးတော့မှပြင်ဆင်တဲ့အပိုင်းပေါ့နော်။ဒါကိုဘာဖြစ်လာတယ်ဆိုရင်သူပြင်ကြမယ်။ဘာလို့စူးစမ်းခံမလဲနော်။ဘယ်လိုလူတွေသူကြိုတင်ရွှေ့မလဲ။ပြင်ဆင်တဲ့အပိုင်းပြီးတော့မှကျွန်တော်ကေတီရီးနဲ့ကျွန်တော်ကေတီရီးရဲ့အဆွေရှာဖွေရေးပေါ့ဗျာ။အဲ့လိုမျိုးလုပ်ပြီးတော့နောက်တစ်ခါကျတော့ပြန်လေထူထောင်ရေးဆိုတာလုပ်ရတာပေါ့။အဲ့လိုအဆင်ပြောတော့ disaster management cycle ဆိုတာရှိတယ်။အဲ့ဒါကလူတွေကဟိုဖြစ်လာတော့မှပဲကြေကြဟေးကြေကြဟေးပေါ့နော်။အဲ့ဖြစ်လာတော့မှပဲလူတွေကအလုံးငွေပောက်ကြဟေးဖလားလေးနဲ့ထွက်ကြဟေးဆိုတာဖြစ်တာ။အဲ့တော့ဒီကနေ့ကလူတွေတိုင်းကြွားနိုင်မှာဒီအဖွဲ့လေးတွေကိုဖွဲ့ထားတယ်လို့ဥပဒေအရဆိုတာ
ဒီလိုမျိုးသဘောအပြည့်အဝဖြစ်တာဒီလိုဒီနာဥပဒေကထောင်သုံးနေကြမယ်ဆိုတော့ကျွန်တော်ပြောထားတာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ကသဘောအပြည့်အဝဆိုတဲ့အထဲမှာဆိုတော့ဒီလုတ်တာတွေကျွန်တော်ဆိုအပိုက်ပုံမိရှုတာတွေမိကြောင်တာတွေဆိုပြီးလို့ဆစ်ဖြစ်တာပေါ့နော်တစ်ခက်နဲ့တစ်ခက်ဆစ်ဖြစ်နေလို့ဆစ်ပြီးရှောင်နေတဲ့လူတွေဒါတွေကလည်းသဘောအပြည့်အဝဆိုတဲ့သူတွေဆက်မှတ်ချက်တွေအိပ်တွေမှာပါနေတယ်အဲ့တော့ခုနရေကြီးတာကျွန်တော်ပြောနေတာအခုဟိုမှာဆစ်ပေးရှောင်နေတယ်အများကြီးဒုက္ခရောက်နေတယ်လေဒီလူတွေပဲကျွန်တော်ကြိုတင်ပြီးတော့ကာကွယ်ရမယ်ရှိတယ်အဲ့ဒီဆစ်တွေကိုဖန်ပြီးတဲ့လူတွေကခုနကဘာဘီအန်ဒီဥပဒေကြီးအောင်တုံးနဲ့ချလို့ရတယ်ဆိုတာလေဒီဥပဒေမှာပြဋ္ဌာန်းထားပြီးသားအဲ့တော့လူတို့ကဒီဥပဒေကြီးပြဋ္ဌာန်းနေတယ်ဥပဒေကိုမသိကြဘူးကျွန်တော်တို့ရှောင်နေမှလည်းမသိဘူးအဲ့တော့ကျွန်တော်ကဖြစ်ပြလာတော့ကကိုကတန်တိုင်းတပိုင်းကိုအရက်ကလူကြီးကထားကြတာအဲ့လိုရခိုင်လူကိုချီးလို့ပါတော့သူလုပ်ရတယ်မကိုရစခိုင်းဘူးလူကျော်တော့ပါလို့ဒီလိုပဲပေါ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဘာအားနည်းလဲဆိုရင်ချူတင်ပြစင်မှုအများအားနည်းတယ်ဒါပြင်ဆင်တဲ့ preparedness ဆိုတဲ့ stage မှာလည်းအားနည်းတယ်အဲ့တော့ကျွန်တော်ကလူကြီး level မှာနဲ့သမရ level မှာအစည်းအဝေးတွေပဲထိုင်နေအောက်ခြေအောင်ပြီးဘူးသတင်းထုတ်ပြန်တာကို review ကကြားရမှလို့ပဲရှိတယ်အောက်ခြေမှာဘာလုပ်ပါမလဲဘလို့ပြင်ဆင်ရမလဲစာနာမလဲတို့ကြောင့်ထုတ်ဆိုရှင်ဒီတင်တာပြေလို့တာပေါ့နော်ပြီးတော့လောက်မယ်ဆိုမိမလောင်နဲ့ကျွန်တော်ကပါလဲအလန်းလေးချုပ်လောက်တာအားလို့လေးဆိုတော့ကျွန်တော်တို့ဒီကလင်းလို့တော့မယ်ဆိုအလန်းလေးလုပ်ပြီးတော့အဲ့လိုမျိုးဆိုတော့လူကလေ့ကျင့်တယ်ဘလူးရိုးပစ်တယ်ချုပ်မလဲပြေရိုးလို့ဆိုမှာဒီကမ်းမှာဘလူးရိုးမရှိရဘူးလေအဲ့လိုမျိုးလေ့ကျင့်ခန်းလေးလောက်ထားတော့ကျွန်တော်နောက်တစ်ခါဒီရဖြစ်လာတဲ့အခါကျတော့အဆင်နဲ့ဖြစ်သွားတာပေါ့အဲ့လိုကျွန်တော်ကလေ့ကျင့်မှုတွေလည်းမရှိဘူးသွားအေးဘေးတန်လေးလူကပြောဥပဒေကြီးကထောက်ထားတာဒီဥပဒေကြီးအောက်ခြေကြီးတက်ရမှာတော်လေးတူသေးတယ်ရန်ကုန်မြို့တွေမှာ
ဆိုတော့ကိုကျွန်တော်တင်းလာသူတို့ဒီမှာပေါ့လေဟိုကပ်ပြေးရနေဟိုစီမံခန့်ခွဲဌာနဆိုပြီးတော့ဌာနတစ်ခုဖွင့်ထားပြီးတော့သူတို့အဲ့မှာကျွန်တော်ဟို Facebook မှာသူတို့စာမျက်နှာတစ်ခုလည်းရှိရတက်ကြည့်ရတော့သူတို့ကဒီဆွေးနွေးပါတွေနောက် TV ဟောပြောပွဲတွေလုပ်တယ်ဆိုတော့ဟိုသတင်းထုတ်ပြန်ချက်တွေတော့တွေ့တယ်ဆိုတော့ဒါမျိုးတွေကလည်းလူလူကြားတဲ့ဟိုကျေကျေပြင်းပြင်းမရောက်ဘူးဆိုတဲ့သဘောလား
မှန်ပါတယ်မှန်ပါတယ်လက်ရောအထီးကိုကျွန်တော်တို့ကသွားပြီးအန်တရာဆိုတော့ဒေသကပုံပုံအေရပါဒီနေရာတွေမှာငွေလင်းလုပ်နိုင်တယ်ဒီနေရာတွေမှာကြီးကြီးနေဒီနေရာတွေမှာကအဲ့လူတွေဆက်ကြွနေရမယ်ဆင်းနေလိကျနေရမယ်ပြင်ဆင်ထားရမယ်ပေါ့နော်ဒီထက်လည်းငွေကြီးဆုံးရမယ်ပြန်လေ2000လေးတွေဆက်ပြီးလုပ်ပြရမယ်အရင်ကနာဂစ်ဆုံးကဖြစ်သွားတဲ့နေရာတွေမှာကျွန်တော်ဒီစုပ်ပြမှုနောက်ကျတဲ့အကြောင်းဒီပလန်နဲ့ရှင်းပြပေးတာပေါ့အဲ့ဒါကြောင့်နိုင်ငံကားတော်အကြီးကြီးမှာဆိုပြီးတော့ကျွန်တော်တို့ကုလသမဂ္ဂဆွေးနွေးတာရှိတယ်အဲ့တော့ဆိုတာကဒေသလူတွေဆက်ကြွပေးမယ်အဲ့ဒေသနဲ့ဘဟုနဲ့ဆက်ကြွတဲ့အကြောင်းကအမတန်ควาช้าเนี่ยดีอ่ะเนี่ยควาช้าเลยว่าตัวเราตัววัชชะนี่ซีรีส์เล็กจ๋าโหจ้ายๆได้แต่ประมาณซีรีส์จ๋าก็ Facebook มาเต็มเลยตะแกไอ้จ้วยยามาတော့ไม่ရှိဘူးไอ้เจ้าလူကြီးကတကယ်ပါလာပါဘောเนาะအဲ့ဒါအားနေတယ်ဆိုတာဟာပါပဲဘူးနဲ့အောက်ခြေနဲ့ဆက်ဆံမှုအားနေတယ်ဒါမှမဟုတ်လည်းပြန်ထုတ်ပြန်နေတယ်မသိဘူးလို့ဖြစ်နေတာဘောเนา
ะโอเคဆိုတော့ဟိုကျွန်တော်တန်းနဲ့ပတ်သက်လို့ကျွန်တော်ဥက္ကိုင်ကောင်းဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဥက္ကိုင်ကောင်းဆန်ဆော့ဆော့ကျွန်တော်ဒီဒေါက်တာမြင့်ကိုမေးရမေးခွန်းကိုပဲမေးချင်ပါတယ်ကျွန်တော်တို့ဒီပေါ့လေကပေးအန်ရဲ့စီမံခန့်ကိုရီတာနာဆိုပြီးကျွန်တော်တို့ဟိုဖွဲ့ထားတာရှိပါတယ်ဒီဖွဲ့ရနေပြီးတော့ဒီ Facebook ဆာမျက်နှာမှာသူတို့ရဲ့လှူရှားမှုတွေနဲ့ပတ်သက်ပြီးတရေထုတ်ပြန်တာကြီးလဲကျွန်တော်ဒီဖတ်ကြည့်ဖြစ်ပါတယ်ဖတ်ကြည့်ပြတော့သူတို့ဒီမှာဆွေးနွေးပွဲလေးလုပ်တဲ့ဒီအသိပညာတဘောကပေးအနေနဲ့ပတ်သက်လို့ကျွရင်တားစီကိုအသိပညာပေးလှူရှားမှုဆိုရယ်ဆွေးနွေးပွဲမှုမျိုးတွေရှိရလုပ်တယ်ပေါ့လေဆိုတော့ဒီလိုကိစ္စမျိုးတွေကဒီရခိုင်လိုဒီလိုတဘောကပေးအနေနဲ့နှစ်တိုင်းလိုကြုံနေရတဲ့နေရာမျိုးတွေမှာချက်ချက်ပြင်းပြဒီလိုလှူရှားမှုတွေကမရှိဘူးလားခင်ဗျာ
ဟုတ်အဓိကတော့ဒီတရှုံနေရာပေါ့မြို့ပြလိုကို area တွေမှာတော့ဒီတည်င်းထုတ်တဲ့ assessment တွေလက်ခံရရှိပေမယ့်လို့ဒီအထူးသဖြင့်ကျဲလက်နေပြည်သူတွေမှာအဲ့ဒါတွေမရရှိဘူးနောက်တစ်ခုကတော့ကျွန်တော်ကဒီဟိုဘက်ကပြောတဲ့ဟာတော့အခုတောင်မှကျွန်တော်တို့မှဒီဖုန်းလိုက်ပေါ့လေအခက်အခဲရှိတာပေါ့အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီဟိုပါပေါ့ဒီအရေးပေါ်ကာလမှာပုံကြီးစေဖို့တက်စင်တကယ်ပဲဒီကျဲလက်နေပြည်သူတွေကိုနိုင်ကသူတို့တွေကမှဖြစ်လာပြီဆိုရင်ကျဲရောအုပ်ချုပ်ရေးမှုနဲ့ဒီကျေရောမှာကော်မတီတွေဖွဲ့စည်းဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ပြီးတော့မှအဲ့ဒီကော်မတီဖွဲ့စည်းပြီးတော့မှသူတို့တကယ်လို့ရေးပေါ်ဒီလိုဖြစ်လာပြီဆိုရင်ဘယ်လိုချေတောက်ကြမလဲပေါ့။ဟောလူတွေကိုဘယ်လိုချေတောက်မလဲ၊ဘယ်မှာထားကြမလဲပေါ့ဒီရေးပဲနဲ့ကြုံရတဲ့ဟာတွေ။နောက်ကျမ်းမာရေးဆောင်ဆောင်မှုတွေဘယ်လိုလုပ်မလဲ။နောက်အစိုးရအနေနဲ့ကရောဒီတော့ဟိုပါပေါ့ကြိုတင်ပြီးတော့မှပြင်ဆင်ထားတဲ့ဟာပေါ့လေဥမာရိတ်ခါလိုမျိုးဒီလိုရိတ်ခါဆိုရင်ဥမာရိတ်ခါတို့ဒီမကွေးတိုင်းလိုဆိုရင်စကိုင်းတိုင်းစားပြီးအပြင်ပေါ့လေမိတိုင်းလိုလိုဖြစ်တယ်ဒီလို area မျိုးမှာဆိုရင်ဥမာဟိုတကယ်ပေါ့လူစုလူဝေးရတဲ့ဘုံကြီးကျောက်လို area မျိုးတွေမှာဟိုကုန်းမြင့်တွေမှာဒီရိတ်ခါပေါ့အရေးပေါ်ရိတ်ခါတို့တောင်ကျမ်းမာရေးဆောင်ဆောင်မှုတွေကိုဖြစ်တော့မယ်ဆိုတာနဲ့ကြိုပြီးတော့ဒီကြိုတင်ပြင်ဆင်ပြီးတော့မှဒီကျမ်းမာရေးဟိုဝန်ထမ်းတွေပေါ့နော်ဖလက်ထားဖို့လိုအပ်တယ်ပေါ့အဲ့ဒါမျိုးတွေကိုလည်းကျွန်တော်ကထောက်ပြခြင်းနဲ့ဘာကြောင့်ဆိုတော့ကျွန်တော်အခုပြောနေတဲ့အချိန်မှာတင်ကျွန်တော်ကတိတ်မကြားရဘူးဗျကျွန်တော်တို့ရဲ့ဖုန်းလိုက်ပေါ့လေဒီမှာဟိုအင်တာနက်ဖုန်းလိုက်ရလေတိတ်မကောက်ဘူးအတန်ကဟိုတစ်ခဏတစ်ခဏပြတ်တော့ပြတ်တော့နဲ့ဖြစ်နေတယ
်ဟုတ်ကဲ့ โอเคဥက္ကံကောင်းဆန်းပြောနေတော့မှအတန်းပြတ်သွားပါတယ်ဆိုတော့ကျွန်တော်အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီ email တွေ Facebook တွေပေးပို့ထားတာတချို့ရှိပါတယ်ဒီထက်ကကျွန်တော်ဒီ Facebook မှာလာတဲ့မှတ်ချက်နှစ်ခုဖတ်ပြခြင်းပါတယ်တူဦးကတော့ကိုကျော်ဆိုတဲ့ account နဲ့ပို့ထားတာပါသူကတော့ကျွတင်ကာဝယ်မှုဆိုတာပြည်သူတွေဘယ်တော့မှမရခဲ့ဘူးလို့ပါပဲဒီလိုဖြစ်လာမယ်ဆိုတာမှတ်စပြီးအနည်းဆက်ဆုံးသိနေပေမဲ့လည်းပြည်သူအတွက်စင်တဲ့ဆိုတာတွေအစိုးရဘက်မှမရှိနေတယ်လို့ခန်းစားရပါတယ်တက်တော့ပြုံးတိမှုတွေရဲ့အကျိုးဆက်ပါပဲရေရှည်ကုစားနိုင်ပါမလားဗျာဆိုပြီးရေးပါတယ်နောက်တူကတော့ကျော်လင်းဆိုတဲ့ account fashion မှာသူကတော့ကျွတင်ကာဝယ်မှုတွေကတော့အားနေပါတယ်ဖြစ်လာမှအဆင်ပြေသလိုကြည့်လို့ကြတာပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့
Hello
ဟုတ်ကဲ့ဒါတော့ဟိုစောစောဥက္ကံကောင်းဆန်ပြောတဲ့မှတ်ချက်တွေနဲ့လည်းနည်းနည်းလေးဟိုကိုင်းညင်နေပါတယ်အခုဒီအကူအညီပေးလုပ်ငန်းတွေဒီချိုးတင်ပြည်စင်မှုပိုင်းတွေမှာအားနေတယ်ဆိုတော့သဘောထားအမြင်တွေဟိုဥက္ကံကောင်းဆန်ပြောတာနဲ့နည်းနည်းထပ်တူကျနေပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဂျန်တဲ့တခြားလူတွေကိုလည်းမေးချင်ပါသေးတယ်အရင်ဆုံးကတော့ကိုဖိုးတင်ကိုမေးချင်ပါတယ်ကိုဖိုးတင်အခုဟိုကိုဖိုးတင်တို့ဘက်မှာတော့ဒီဟိုပေါ်လေဟိုတိကျပြည်စင်မှုတွေရှိရတယ်ဒါပေမဲ့ကျူတင်ပြင်ဆင်နိုင်တဲ့အခြေအနေမျိုးတွေလည်းရှိတယ်။နောက်ကုညီကယ်ဆယ်ရေးတွေကလည်းအထိုက်လျောက်ရှိရဆိုပြီးကိုဘိုးတင်ဆော့ဆော့ပြောပါတယ်။ဒါပေမဲ့အခုတချို့ကထောက်ပြနေတာကတော့ကျူတင်ပြင်ဆင်မှုတွေအားနည်းတယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်။ဟိုကုတ်ရှိတာပေါ့လေဒီအခု Facebook ကလူတွေမှလည်းပြောသွားတာတွေရှိပါတယ်။ဒီကျူတင်ပြင်ဆင်မှုတွေအားမရဘူးဆိုတဲ့သဘောထားတွေဟိုတခုရှိတာဒီတဘောကပေးဆိုတာမျိုးကတော့ကျွန်တော်ချူတားဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါ။ဆိုတော့ဟိုဖြစ်လာရင်ဖြစ်ရှင်းနေအောင်ပြင်ဆင်ထားဖို့ကပဲကိုဘက်ကအဓိကလောရမှာဆိုတော့ဟိုဒါပေမဲ့အခုဖြစ်သွားတာတော့ဒီလူတွေတည်တယ်ကြည်ဟိုထိလိုက်ပြစည်းမှုတွေလည်းကြီးရဆိုတော့ဒီလိုအခြေအနေမျိုးတွေဖြစ်မလာတော့ကျိုတင်ကာဝန်နဲ့အစီအမံတွေလုပ်မယ်ဆိုရင်လုပ်လို့ဖြစ်နိုင်စရာတွေဘာတွေများရှိမယ်လို့ယူဆလဲကိုဘိုးတင်အဲ
တော်တော်ကြီးတင်လို့လည်းကျွန်တော်တို့ဟိုညာဒီရကြောင်းတော့ဘုလိုမျိုးရေးကြည့်ရဆရာဒီလိုဝါဖြစ်တာကျွန်တော်တို့ပြင်းပြကြပြမှာဒီအခြေအနေဖြစ်တာပါခင်ဒီလိုအရောကျွန်တော်တို့အဲ့ဒီမှာနေတဲ့ကျေးဇူးတွေဒါမှမဟုတ်ဒီဆူရောအမှုအကြောင်းကျွန်တော်တို့မှာဟာအဲ့ဒီပြင်းပြင်းထန်ထန်ပါများရှာနေအနံ့ဝေးပါတယ်ည
ဟုတ်ကဲ့ဆိုတော့ဟိုမကြုံမှုတဲ့အခြေအနေမျိုးဆိုတော့ပြင်ဆင်ထားမှုလည်းမရှိတဲ့သဘောဖြစ်နေတယ်ဟုတ်ကဲ့
ဟုတ်တယ်ပြင်ဆင်ထားမှုမရှိဘူးများပြန်တော့
ဟုတ်ကဲ့ဟိုဒါနဲ့တစ်ခုရှိတာဥမာပေါ့လေဥမာမြေပြိုတဲ့ကိစ္စမျိုးဆိုလို့ရှိရင
်ကျွန်တော်ကအဲ့ဒီကနားထောင်ပြီးတော့ကျွန်တော်ကပြင်ဆင်ဆင်ရတာပါခင်ဗျာ
โอเคကျွန်တော်ဆိုလိုတာတခြားမဟုတ်ပါဥမာအခုဆိုလို့ရှိရင်တချို့ဆိုရင်ဟိုမြေပြိုကျပြီးတော့ဟိုအိမ်နဲ့အိမ်ကမြေပြိုရတဲ့ပါသွားပြီးရောသေတဲ့ကိစ္စမျိုးဖြစ်တယ်ဆိုလို့ရှိရင်ဥမာဒီပေါ့လေဟိုနှစ်ပေါင်းများစွာတည်းမှာကုမဖြစ်တယ်ဆိုပေမဲ့လည်းပဲအခုကုလို့ရေမိုးတွေကြီးတယ်မိုးရွာနိုင်တယ်ဟိုမိုးရွာလာတယ်ဆိုလို့ရှိရင်ရေကြီးနိုင်တယ်မြေပြိုနိုင်တယ်ဆိုတဲ့အခြေအနေမျိုးရှိရနေရမျိုးကလူတွေကိုကျိုတင်ရွှေ့ပြောင်းပေးတာမျိုးလိုမျိုးကျိုဒီလိုမျိုးပေါ့လေဟိုကျိုတင်ပြင်ဆင်နေဆိုတာနှစ်တင်နဲ့ချီပြီးကျိုတင်ပြင်ဆင်တာမျိုးကိုဆိုလိုရတဲ့အခုဒီဖြစ်တဲ့ကာလအတော်တင်းမှာဟိုကျွတင်ရပိုင်းတွင်မှာပေါ့လေပြင်ဆင်နိုင်တဲ့အခြေအနေမျိုးတွေရောရှိရလို့ပြောနိုင်ဦးလားခင်ဗျာ
အဲ့လိုကတော့မရှိအောင်ဘူးဟောကျွန်တော်တို့ကကျွန်တော်ပြောခဲ့တယ်ကျွန်တော်ပြပောင်းလေးကတင်ပါဆိုပထမဆုံးတင်ဖြစ်တယ်စက်တာကိုကျွန်တော်တို့မှာအဲ့လိုပဲကြက်ပြီးကြောင်းကြည့်နေတဲ့အခြေအနေရှိပါတယ်အဲ့တော့ဒီတက်မြင့်တွေလည်းမဖြစ်ပါဘူးခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ကတော့ကျွန်တော်ပုံမှန်မှာရေးကြည့်တယ်အဲ့ဒါတကယ်ကိုကျွန်တော်အန်ဟောအော်ဘယ်ကြည့်လို့ပါဆရာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီကိုတင်ထုံးဝင်းကိုလည
်း
ကိုတင်ထုံးဝင်းကိုလည်းမေးချင်ပါသေးတယ်။ကိုတင်ထုံးဝင်းကဟိုတကယ်တော့အရင်တော့တခြားလုံးအကူအညီပေးလုပ်ငန်းတွေလုပ်ခဲ့ပြီးရဲ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တယောက်ဆိုတော့အခုဒီနောက်ဆုံးဒီရေပေးအကူအညီပေးရတဲ့နေရာမှာအရင်တော့အခြေအနေထူးခြားပြောင်းလဲလာတာဘာတွေသတိထားမိတာရှိတယ်ကိုတင်ထုံးဝင်း။
အဲကျွန်တော်တို့အစကတော့ဒီရေဒီယို2015နဲ့2015မတိုင်ခင်ကာလတွေမှာတော့ကျွန်တော်ဒီ brighter အဖွဲ့တွေကပဲဒီကထားပြီးလုပ်ကြပါတယ်ခင်ဗျ။အဲဒီ2015မှာတော့ကျွန်တော်ထိလိုက်ရေဒီထိလိုက်ခံရတဲ့နောက်ပိုင်းမှာဆိုရင်တော့ကျွန်တော်ဒီလောက်အစုအဖွဲ့ရလဲကျွန်တော်မျိုးပုံမှာအထူးကိုရေးဆိုင်လာပြီးတော့ကျွန်တော်တို့အဲ့ဒီနောက်ပိုင်း2016 2019တွေမှာဆိုရင်ကျွန်တော် brighter အဖွဲ့တွေနဲ့ရုံးနဲ့အထုအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ကြပါတယ်ခင်ဗျ။ကူညီဆောင်ရွက်ကြတာကကျွန်တော်တို့ဒါတွေကိုဟိုတခြားမျိုးတွေကမလုပ်နိုင်ねကျွန်တော်ဇက်တိုက်လေးကျင်းမှုတွေကိုလည်းကျွန်တော်မျိုးကလုပ်နိုင်ပါလေဗျာကျွန်တော်တို့ကအဲ့ဒီမှာဟိုရေပြေးကြကင်မှာပဲကျွန်တော်တို့ဇက်တိုက်လေးကျင်းမှုတွေနှစ်ပြည်သုံးပြည်ပေါ့ကျွန်တော်လူရွှေကြောင်းပေးတယ်ကျွန်တော်တို့အဲ့ပေါ့ကျွန်တော်တို့ဒီဟိုရေပြေးတော့ရေပြေးစခန်းတွေကိုကျွန်တော်ပို့ပေးတယ်အဲ့ဒီဟာတွေကိုကျွန်တော်တို့ကဒါဒီဟာသားတွေနေတော့စာပိုင်းတော့သူတို့အနေနဲ့လုံးချုပ်ပြီးတော့ထင်ကောင်းတင်ပါပဲတကယ်တမ်းရေပြေးကြုံလို့ရှိရင်ဒီဟာတွေကတကယ်သုံးမယ်ဆိုတော့သူတို့နားလည်ကြပါကြီးကျွန်တော်တို့2016 2019မှာတော့ကျွန်တော်အဲ့ဟာကိုလုပ်ခဲ့ကြပါလေဗျာဒီလောက်အစိုးရဖွဲ့ရည်ရတယ်မဟုတ်ဥပောက်ဘူးလားဆရာဖရာရေနောက်ကဆရာဖရာရေနဲ့ကျွန်တော်ကြီးရအုပ်ချုပ်မှုတွေပူးပေါင်းကြပြီးမှရာသီဝါသားတွေကိုရွှေကြောင်းသားတို့ကျွန်တော်တို့ဒုက္ခဆန်းဒီရေပြေးလောက်ကစကန်တွေကိုပေးပို့တာပို့တာတွေကိုအဲ့ဟာတွေကိုကျွန်တော်ဇက်တိုက်နိုင်ခဲ့ပါလေဗျာအကြောင်းမို့လို့ကျွန်တော်ကြီးလိုက်ခုအရန်နေပါလေဗျာကျွန်တော်ဒီမှာတော့အားလုံး ီရေလေးကိုနည်းနည်းလေးကာကွယ်နိုင်တဲ့အနေအထားမှာရှိနေပါလေ
။ဟုတ်ကဲ့ကိုတင်တော်ရဲ့ဆွေးနွေးရကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတချို့လည်းရှိနေပါသေးတယ်။ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါကိုညံဝင်းအောင်ဖတ်ပြပါဦးခင်ဗ
ျ။ဟုတ်ကဲ့ခင်ဗျ။ NND အစိုးရတက်လာချိန်ကစလို့ရေးပေးမိပေးငလျင်ပေးလေးပေးအစရှိတဲ့တဘာဝအန်ဒီရဲ့မျိုးစုံနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ကုညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချရာရေးအစီအမံတွေကိုအချိန်တို့အတွင်းလူမှုအဖွဲ့အစည်းတွေနိုင်ငံတကာအကူအညီတွေနဲ့ပူးပေါင်းပြီးတက်နိုင်သလောက်ကြိုးပမ်းဖြည့်ရှင်းနေတယ်ဆိုတာပဂတိအခြေအနေတွေကထင်ရှားပါတယ်။အချိန်တို့အတွင်းမှာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ထိုးကြည့်မယ်ဆိုရင်အစိုးရရဲ့တဘာဝဘေးအန္တရာယ်ကုညီကယ်ဆယ်ရေးအစီအမံတွေပေါ်အားရနိုင်စရာမရှိတာမထူးဆန်းဘူးလို့ယူဆမိပါတယ်။ဒါပေမဲ့တဘာဝဘေးအန္တရာယ်ကုညီကယ်ဆယ်ရေးအပေါ်ဗန္နာငွေနဲ့ကျွမ်းကျင်လုပ်သားတွေအပါအဝင်စက်ရန်တရားနှီးပညာတွေမပြည့်စုံတဲ့ဂျားက NLD အစိုးရကကြိုးပမ်းဖြည့်ရှင်းနေတဲ့ပုံစံမျိုးမြန်မာနိုင်ငံမှာဘယ်တော့မှမရှိခဲ့ပါဘူး။နာဂစ်မိုနိုင်ကြောင့်လူအသက်ပေါင်းများစွာတည်ဆုံပျောက်ဆုံးနေတဲ့အချိန်တောင်ကုညီကယ်ဆယ်ဖို့နေနေသသာအကူအညီပေးတဲ့သူတွေကိုပါဖမ်းဆီးခဲ့ကြပြီးခြေဦးထောက်ခံဘွယ်ကြီးလှုပ်သွားခဲ့ကြတာနဲ့နှိုင်းရှင်ကြည့်နိုင်ပါလေ။နှိုင်းသားရဒိမင်အမိုက်ပုံဟာစားခြင်းစားကြံတက်တက်ပုံနာတဲ့အမိုက်ပုံမဟုတ်ပါဘူး။အစိမ့်ငွေတွေတင့်နိုင်တဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကအစစက်ရုံသုံးပစ္စည်းပေါင်းစုံစွန့်ပစ်ထားတဲ့အမိုက်ပုံကြီးပါ။အောက်ခြေ15ပေ25ပေလောက်မှာလောင်နေတဲ့မီးကြောက်မီးခိုးတွေကိုရှူမိသူတိုင်းကျန်းမာရေးထိခိုက်ကြရပါတယ်။ဒီလိုဧက300ကျော်အတွင်းဦးပြီးတော့လောင်နေတဲ့မီးကိုငိမ့်တတ်နိုင်တဲ့ဤပညာမရှိတော်냐လဲပြိပအကူအညီတွေကိုချက်ချင်းရယူပြီးမိငိမ့်တတ်နိုင်ခဲ့တဲ့အပြင်ကုသရေးကာကွယ်ရေးကယ်ဆယ်ရေးအခြေအနေတွေကိုချက်ချင်းစီမံနိုင်ခဲ့တာကြောင့်ဖွံ့ဖြိုးပြီးနိုင်ငံဒီလောက်တောင်တည်ဆုံးထိုင်ရန်ရသူတွေမရှိဘဲပြည်လဲနေရာခြားသာပြီးနိုင်ခဲ့တာအထင်ရှားမှုပိုမိုလျင်မြန်စွာကူညီကယ်ဆယ်နိုင်အောင်ပြည်သူတွေကိုပညာပေးသင့်တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကိုကျွမ်းကျင်သင်တန်းတွေပေးခြင်းစေဝါစာနာရိက္ခာနဲ့ခင်ဗျာစက္ကရိယာရန်တရားတွေကိုဖြည့်ဆည်းပေးတဲ့ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာတဲ
့ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာပါသူဆံမှာတော့ဒီလူထောင်ချီသေးခဲ့တဲ့နာဂင်မုန်တိုင်းကာလတုန်းကဒီအစိုးရရဲ့တုံ့ပြန်မှုနဲ့အခုတုံ့ပြန်မှုကိုရှင်ပြောထားပါတယ်ဟိုတခုရှိရတော့နာဂင်မုန်တိုင်းတုန်းကထိခိုက်မှုပမာဏနဲ့အခုပမာဏနဲ့ကတော့ခွာခြားမှုတော့ရှိရပါလိမ့်ဟိုဒါပေမဲ့လည်းကျွန်တော်ဒီနေ့မှာကိုမြင့်ဟုတ်လည်းတခုတော့မေးချင်ပါတယ်ဒီခုသူစာရင်းမှာပဲသူအကြံပေးထားတာတခုရှိပါတယ်ဒီအရေးပေါ်အခြေအနေကိုတုံ့ပြန်နိုင်အောင်လူလူကိုပညာပေးတာအကူအညီပေးမဲ့သူတွေကိုသင်တန်းပေးတာလိုအပ်တဲ့ပစ္စည်းကိရာစုဆောင်တာတွေလို့ပြင်ဆင်မှုတွေလုပ်တင်နေဆိုပြီးသူကအကြံပေးထားပါတယ်ဆိုတော့ဒါတွေအပြင်တခြားပေါ်လေကိုစောင့်ရတဲ့ကိစ္စတွေဘာတွေများရှိအောင်လဲကိုမြင့်ဒီကပေးအန်နဲ့အရေးပေါ်အခြေအနေချုပ်တင်ကာဝယ်တဲ့အစီအမံတွေမှာ
နာရာကိုတင်ဆောင်ဝင်ပြောသွားတယ်ကောရဲရွာလူတွေကတော့အရင်ကတက်ကြွားတယ်သူတို့တို့ကာဝယ်မယ်သူတို့လုပ်မယ်တနေ့ကြာပြေတယ်ပေါ့နော်အခုဟိုဘဟုအဆင့်ရလူတွေကတော့နာမသူတို့အခါတာသူအစည်းအဝေးတွေထိုင်ပြီးတော့ Facebook မှာသူ့ဝင်နေတင်ပြီးတော့အောက်ဆီယာလူတွေနဲ့ကိုယ်ကဆက်သွယ်မှုတော့နည်းနည်းလေးလျော့နေနေတာပေါ့နော်အဲ့ဒါတွေကိုပို့ပြီးတော့မြန်ဆန်အောင်လုပ်ပါမယ်ဆိုတော့အမေရိကန်တရားစုဆိုလို့ချင်းစီမာဆိုတဲ့အဖွဲ့ကြီးရဲ့ Federal Emergency Management Agency ဆိုတာလေအဲ့ဒါက Federal State မှာပြီးတော့မှကျွန်တော်က data လိုက် data လိုက် state တွေကိုစက်ဦးလောက်ခွဲပြီးတော့ emergency response team ပေါ့ဒီအရေးပေါ်ဖြစ်လာချင်းတစ်ချက် response ပြောရမယ်ပြီးနေဖို့ဒီခါလေအဲ့ဒါဥပဒေရတဲ့ဟိုတိုင်းကမှတည်ထားပြီးသားအဲ့ဒီဥပဒေရလည်းကျွန်တော်မြို့နယ်တွေကြွားတွေတိပါတယ်ဆိုတော့ဥနာပြောတယ်မဖွဲ့နိုင်တာလေအားကြီးနေရတယ်ဥနာကိုရင်ထုံးဝင်းလို့ဆိုလို့ချင်းသူတို့ကသူတို့ဖွဲ့ထားတာအပေါ်နဲ့ညှိရယ်သူကလည်းအောက်ခြေကနေအပေါ်ကိုတက်ရတဲ့သဘောရှိတယ်အရင်ကတော့အပေါ်ကနေအောက်ကိုစုံစင်းပြီးတော့အောက်တလူတွေလည်းတွေ့ရမယ်အေးပေါ်တို့ expert တွေပေါ့ဗျာတကယ်ပညာရှင်တွေဆိုရင်ကျမကြီးဆိုတော့ကျမကြီးပေါ့ဗျာတကယ်ကျေးဇူးရေးအဖွဲ့တွေပါသူတွေကိုကျွန်တော် emergency responding တွေကိုပို့ရွာတွေထိကျွန်တော်ဆီပြရမယ်ဖုန်းနဲ့လိုက်တာနဲ့ဒိန်းနဲ့သူတို့ရောက်လာမယ်သူကကနေတူတင်ကာကွယ်ရေးအပိုင်းတူတင်ကာကွယ်ရေးအပိုင်းဆိုတာကကတော့ဘီအန်တွေကိုညော့နေအောင်လုပ်ခဲ့ပိုင်းပေါ့နော်တားဆီးလို့မရဘူးဆိုပေမဲ့လည်းညော့နေအောင်လုပ်လို့ရတာရှိတယ်ဒီအစားမြေနေစားပေါ့နော်။အဲကကျွန်တော်တမန်လေးကြိုတုတ်မလား။ပိတ်အိတ်ဒီပိုခတ်မလား။ဒါမျိုးရကျွန်တော်ညော့နေအောင်လုပ်တာ။ပြီးတော့မှပြင်ဆင်တဲ့အပိုင်းဆိုတာရှိတယ်။ဒီအပိုင်းတွေကိုရိုက်ရွာလူတွေအကုန်ပါလာအောင်။ဟိုရက်ကဥပဒေကလုပ်နေရဆိုရှင်ကျွန်တော်ကဧည့်သည်ကြီးနဲ့ရှားကိုကြီးပဲအဓိကစားလုပ်ကြတယ်။ပြီးတော့ပြန်လေထူထောင်ရေးကြတော့ဒီကအလူငွေကိုရှားရတယ်။ဒါချမိတ်လုပ်လာဒီလာပုံမယ်လို့အလူတွေရှားရတဲ့အနေအထားကြီးရှိတယ်။ဒါဒီအဆင့်၄၀ဆက်လုံးလို့ပေါ့နော်။အစိုးရအနေပြီးတော့အောက်ခြေထိကျွန်တော်ဆင်းရမယ်။ဒီဓာရီရလည်းပြန်ပြီးတော့ဖိုက်ကြဲပဲခုနကတော်တော်ဆက်တော့ကျွန်တော်ဒီပြန်လဲထောင်ကြီးလုပ်ရင်းနဲ့နောက်တစ်ချိန်အတွက်ပြန်လဲပြီးတော့ညော့နေအောင်ကျွန်တော်လုပ်ရတယ်ဒီတော့အစာဦးအနေထားနောက်ခုနကတော့ဆက်ပြီးတော့ဥပဒေထုတ်ပြရမှာရှိတယ်ဥမာဒီစာပြူတဲ့နေရာတွေမှာဓာရီခဏခဏပြူနေလူပဲပြေနေဆိုရင်ဒီနေရာတွေမသွားမလာအောင်
ကျွန်တော်ကဥပဒေနဲ့တားမြစ်ထားရမယ်ပြီးတော့မှအဲ့နေရာကလူတွေသူဖြတ်ပြီးမပြုတ်အောင်ဆိုတာလုပ်ပြရမယ်တောင်းနေရပါတချို့ကတော့တယောက်တည်းလုပ်လို့မရဘူးအများကြီးရှိတယ်။တချို့ကျတော့အာဏာပိုင်အဖွဲ့ကြီးပါလာမှလုပ်ရတာရှိတယ်။အဲ့တော့ကျွန်တော်ကနိုင်ငံတကာရဲ့ဥပဒေအရင်ကကပင်ရလာယူရမယ်။အခုဖြစ်ဖြစ်ကြည့်ရယူရမယ်။အခုပြောတယ်ပေါ့။တချို့အင်မတန်အင်မတန်အမိုက်ပုံကြီးပြီးတော့နာဖို့ကျွန်တော်ကရက်ပိုင်းနဲ့ရအောင်လုပ်သွားနိုင်တယ်ဆင်းတော့ဒါနိုင်ငံတကာအကူအညီမပါဘဲနဲ့နိုင်ငံခြားကပစ္စည်းတွေမဝယ်ဘဲနဲ့မရနိုင်ဘူးဆိုတာသူတို့နားလေသဘောပေါက်တယ်။အဲ့တော့ချိုးတောက်ဆက်အလိုမလီကိုတောက်ဆက်ရွာငယ်တွေမှာဆက်ဆောင်မလားပေါ့နော်။အဲ့မဖြစ်အောင်ကတော့ကျွန်တော်ကဒီစနစ်ကိုကျွန်တော်တည်ထောင်ရတော့မယ်။အခုနဲ့ဒီရောနဲ့ဒီလိုကျွန်တော်ပေါင်းကူတဲ့ mechanism ပေါ့နော်အလိုတ
ူပါဟုတ်ကဲ့ကိုမြင့်ဆွေးနေရကျေးဇူးပါကျွန်တော်ဆိုတော့ဥက္ကဋ္ဌကောင်းဆန်ကိုလည်းမေးချင်ပါတယ်ဥက္ကဋ္ဌကောင်းဆန်တို့ဟိုဒေတာမှာဆိုဒီလိုမျိုးချုပ်တင်ပြင်ဆင်မှုတွေအားနည်းနေဆိုတော့ဒါတွေနဲ့ပတ်သက်လို့ဒီဟိုအစိုးရပဲဖြစ်ဖြစ်ဒီဟိုပြည်내ကအတိုင်းတာနဲ့ပဲဖြစ်ဖြစ်ဒီထက်ပိုပြီးတော့ဟိုပေါ်လေဒီကာကွယ်ရေးချုပ်တင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဒီထက်ပိုပြီးလှုပ်ပေးတင်တာလှုပ်ပေးစေချင်တာဘာတွေရှိမလဲဥက္ကဋ္ဌကောင်းဆန်
အဒီကတော့ဒီအစိုးရအနေနဲ့ပေါ့နော်ဒီလိုအရေးပေါ်ကိစ္စရေးတွေမဖြစ်ခင်မှာကိုနိုင်ကစတင်ချင်းစင်မုံပိုင်းမှာကျွန်တော်တို့ဒီတတော်ပြုံးပြီးတဲ့အပိုင်းကိုကအစားပြန်လေပြုစုရမယ့်ပိုင်းမှာရှိပါတယ်ဒီတောတောက်တွေဆိုရင်ဒီဂရုံးဖြစ်နေတယ်ဒါတွေကဒီတဘာဝရဲ့အရာတစ်ခုဖြစ်တယ်အဲ့တော့ဒီတောတောက်တွေဒီချိလက်နဲ့ပြည်သူတွေအနေနဲ့လွတ်လွတ်စွာပေါ့နော်သူတို့ကိုဒီဥပဒေနဲ့လျော်ညီစွာပေါ့ဒီတော့တော့တွေမှာတစ်ပင်ကြီးတွေစိုက်ဖို့ဟိုတင်နာပေးရတယ်လိုရမယ်အစိုးရအနေနဲ့ငွေကြေးထောက်ပံ့တာတွေလိုရမယ်နောက်ကျိုးပင်ပေါ့ကျိုးပင်မျိုးပင်ထောက်ပံ့တာတွေလိုရမယ်ပြီးရင်အဲ့ဒီကထွက်တဲ့ဥပမာမြေ30ဥပမာသူရဲ့တက်တန်တစ်ခုမှာပေါ့ဒါရဲ့ပိုက်ဆိုင်မှုကိုအစိုးရကိုပြန်ပြီးတော့တွင်းရမှာပေါ့တစ်ခုပြီးဆိုစသည်အပြင်ပေါ့နောက်တစ်ခုကဒီလိုမျိုးအရေးပေါ်ကာလတွေတက်ဆိုရင်တော့အတိအကျတော့ဒီကျေးရော်မှာဒီဒေတာဆိုရင်ပေါ့လေဥပမာခိုင်မှာဆိုရင်မင်းသားများဦးကြောက်တော်ပေါ့နော်အဲ့ဒီပုံစံစသည်အပြင်အဲ့ဒီဒီဟိုဘက်မှာဆိုရင်တော့မန်အောင်ရှိမယ်တန်တွေးတောက်ကိုအန်ပေါ်လေအဲ့ဒီတွေမှာကြိုတင်ပြီးတော့တဲ့ရောမှာဒီကြိုတင်ပြီးမှရေပေါ်ဖြစ်လာပြီဆိုရင်ကုညီဖြစ်ချင်းတဲ့ကော်မတီပေါ့နော်ကုအဲ့လိုမျိုးဟာကတရားဝင်ကိုဖွေးစည်းထားမယ်ဆိုရင်ဒီလိုမျိုးဖြစ်တဲ့ဟာတွေကိုတော့ဘယ်လိုပဲဖြစ်ဖြစ်အဲဆောလင်းသောကာကွယ်ကြိုတင်လာတဲ့အပိုင်းမှာရှိနေလို့ကျွန်တော်ကအကြံပြုရှင်ပါတယ်ခဏ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဝင်လက်ဖောင်ဒေးရှင်းကဥက္ကဋ္ဌကောင်းဆန်ဒေါက်တာမြင့်ဦးကိုဖိုးတင်ကိုတင်ထွန်းရဲ့စာပေးပို့ဆွေးနွေးရသူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စင်တင်ဆက်သူကောင်လင်းနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းလေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညတိုင်းလေးလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတစ်လှည့်ပြောပြပေးပါဦးရှင်။
အမေရိကန်သမ္မတတော်နဲ့ထရမ်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နဖို့ထားအာမခန်နဲ့နေချင်းအတွင်းမျက်မြင်သက်တည်ထွက်ဆိုမဲ့သူတွေကိုဩဇာလွန်မှုဖို့ကြိုးစားတဲ့အတွက်အာမခန်ကိုပယ်ဖြစ်လိုက်ပြီးထောင်ထဲမှာတောင်းနေဖို့ဖက်ဒရယ်တရားသူကြီးတူဦးကတောက်ကြနေမှာအမိန့်ချလိုက်ပါတယ်။အသက်69နှစ်အရွယ်မန်နဖို့ပေါ်တရားစီရင်ရေးမှဝေရောက်နောက်ရှက်မှုမျက်မြင်သက်တည်နေဦးကိုဩဇာလွန်မှုဖို့ကြိုးစားရမှာပူပေါင်းပါဝင်မှုဆွဲချက်တစ်ခုနဲ့အပြည့်ရှိကြောင်းပြီးခဲ့တဲ့တင်ပတ်ကပဲဆုံးဖြတ်ထားတာဖြစ်ပါတယ်။အမေရိကန်ဒေါ်လာ50ဘီလီယံတန်ဖိုးရှိတဲ့တရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်အခွန်25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ရှေ့ဆက်လှုပ်ဆောင်နေတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပဋိပက္ခအရှိန်ပိုပြီးတော့မြင်လာပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမငြိမ်းမြမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကိုကင်တွယ်သွားဖို့သမ္မတကကတိပြုထားတဲ့အတိုင်းဆက်မုံလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကုန်ပစ္စည်းတွေအပေါ်အခွန်တိုးစီးကျက်မဲ့အကြောင်းသမ္မတကတောက်ကြနေမှာပြောဆိုသွားတာဖြစ်ပါတယ်။ရှိမင်းနိုင်ငံရဲ့အထက်စိတ်ကမ်းမြို့ကြီးဖြစ်တဲ့ဟိုတိုက်တာကလေစိတ်ထဲအထိဆော်ရီအာရေဗျဥဆောင်တဲ့ညမောင်းတပ်ဖွဲ့ဝင်တွေဝင်ရောက်တင်ပိုက်နိုင်ပြီဖြစ်တဲ့အကြောင်းရှိမင်းအစိုးရအရာရှိတွေကပြောပါရယ်။ဟူတီသဘုံတွေလို့လူသိများတဲ့ရှီယာသဘုံတွေလက်ထက်ကနေဟိုတိုက်တာမြို့ကိုပြန်လည်တင်ယူဖို့အတွက်အာရဗ်မဟာမိတ်တပ်ဖွဲ့တွေကတိုက်ခိုက်နေတဲ့လေးရမြောက်ဒီကနေ့စနေနေ့မှာအခုလိုလေစိတ်ကိုတင်ယူနိုင်ခဲ့တာလို့ရှိမင်းစစ်ဘက်သတင်းထုတ်ပြန်ရေးယူကပြောပါရယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုမိနစ်ပိုင်းအတွင်းမှာပဲပြီးသွားတဲ့အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့တကူတကူနဲ့တရေကျသွားပါတယ်။အာဂျင်တီးနားအတွက်ပယ်နတီရပေမဲ့လို့မက်ဆီကန်သွင်းတာကိုအိုက်စ်လန်ကိုယ်သမားကကာကွယ်နိုင်ခဲ့တာပါ။နောက်ဆုံးအချိန်ပိုကစားချင်းမှလည်း free kick ရပေမဲ့လို့မက်ဆီကန်သွင်းတဲ့ဘောလုံးကိုတစ်ဖက်အသင်းကအလွယ်တကူကာကွယ်နိုင်ခဲ့တာဖြစ်ပါတယ်။
သတင်းကြေညာကိုနားလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေမနက်ဖြန်မနက်ဒီ6နာရီကနေ9နာရီထိထုတ်လင်းပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့ Flying Dometer 14:4051နဲ့ဆိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလေ။ VOA ကိုနားသက်သက်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
。This program has come to you from the Voice of America, Washington. Welcome to the Voice of America.